Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားအတွက်အမေရိကန်ကရန်သူမဟုတ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာအာဏာပိုင်တွေဖမ်းဆီးလိုက်တဲ့တပ်ခံခေါင်းဆောင်၂ယောက်ရဲ့လွန်ကျော်ရေးကျန်းမာရေးအတွက်သမ္မတနီကိုလတ်စ်မာဒူရိုကိုယ်တိုင်တာဝန်ရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုက်တဲ့သူကြီးညာပြေးသွားမှာပါ
။အခုညပိုင်းသတင်းလွှာတွေထဲမှာတော့ရာသီတုတ်ကွေး H1N1 ဗိုင်းရပ်စ်ပိုးပြပွားမှုထိန်းချုပ်နိုင်ဖို့အသိပညာပေးအစီအစဉ်ကိစ္စလွှတ်တော်မှအဆိုပြုချက်အတီမဖြစ်ခဲ့ပေမဲ့လည်းဆွေးနွေးတဲ့အမှတ်တမ်းတင်ထားဖို့နဲ့ပတ်သက်လို့
အခုလေးအားလုံးလုပ်နေတယ်အခုတည်းကလည်းကျွန်တော်နေကျင်းတတ်တယ်ဆက်နေပြီးလုပ်ဖို့လည်းကျွန်တော်ဘာတွေလုပ်ရမှာဆိုတာသိတဲ့အတွက်ကျွန်တော်နေလေးစားစွာပဲ
ကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရဲ့ရှင်းလင်းတင်ပြချက်နဲ့အတူနှာစင်နိုင်ပါတယ်။ရန်ကုန်မန္တလေးမြို့ကြီးတွေကကန့်ကွက်ဆန္ဒပြနေကြတာရောဘာအတွက်ပါလဲ။စက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပြင်ဆင်မလားဖျက်သိမ်းမလားဆိုတာကိုအမျိုးသားလွှတ်တော်မှမဲခွဲဆုံးဖြတ်တာမှပြင်ဆင်ဖို့ကမဲအသားရသွားခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေစက်သွယ်မင်းမြန်ချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့ပက်တင်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုဟန်တားနိုင်ရေးအမေရိကန်သမ္မတအင်ပီတော်ကနီလန်ပေါင်းစုံစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ဟာရန်သူမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနိုင်လောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတဲ့အတွက်တုံ့ပြန်သွားမှာဖြစ်ကြောင်းလည်းမနေ့ကရှက်ရှက်ပါပါနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲကိုရောက်လာတဲ့ဝန်ကြီးတေလာဆန်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိရဲဆိုတာကိုတချင်ချင်းမှာမြောက်ကိုရီးယားကသဘောပေါက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားကတိုက်ချင်းပြပက်တင်တက်မစ်ဆိုင်းတုံးတွေဆက်လက်ဆန်းတက်နေတာအမေရိကန်ရဲ့ချင်းကပ်မှုတွေကိုလက်မခံတဲ့လက္ခဏာဖြစ်အကဲခတ်တွေယူဆနေကြပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ဥပဒေပြလွတ်တော်အမတ်တွေကြားမှာလည်းစိတ်မရှိနိုင်ပဲဖြစ်လာနေပါတယ်။မြောက်ကိုရီးယားနဲ့စစ်မဲ့ဖြစ်ပွားခဲ့ရင်ဒေသတွင်းမှာအကြီးအကျယ်ထိခိုက်နေနိုင်မှုတွေကြောနာနေပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့ကဒီနေ့တခုပဲကြံကောင်းကြံနိုင်တယ်လို့ထက်လွတ်တော်လက်နက်ကိုက်တပ်ဖွဲ့များရဲ့ကော်မတီဖွဲ့ဝင်လင်းစည်းကလေးကပြောဆိုခဲ့တာပါ။အမေရိကန်ကိုတိုက်ချင်းပြပက်တင်တက်မစ်ဆိုင်းတုံးနဲ့တိုက်ခိုက်ဖို့စပီးကြိုးပမ်းနေမယ်ဆိုရင်တော့မြောက်ကိုရီးယားနဲ့စစ်ဖြစ်တော့မယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုပြောဆိုခဲ့တဲ့အကြောင်းလဲအမေရိကန်ရုပ်သံ NPC နဲ့အစိုးရမင်းမြန်ကန်တစ်ခုအတွင်းထက်လွတ်တော်မက်ဂရီယန်ကပြောဆိုခဲ့ပါတယ်
ညာချင်းအချိန်မတော်ရဲကဖမ်းသွားတဲ့ဗင်နီဇွဲလားအထိုက်ခံခေါင်းဆောင်နှစ်ဦးရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုယ်တိုင်မှတာဝန်ရှိတယ်လို့သတ်မှတ်ထားတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မာဒူရိုအာဏာရှင်ဆိုးရရဲ့လုပ်ရက်တွေကိုအမေရိကန်ကရှုတ်ချတယ်လို့လည်းမနေ့အင်္ဂါနေ့နှောင်းပိုင်းကြေညာချက်မှာအမေရိကန်သမ္မတကပြောပါတယ်မစ္စတာလိုပက်စ်နဲ့မစ္စတာလက်စ်မာရိုဟာအစိုးရရဲ့တရားမဝင်ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်တယ်။နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လီယိုဖိုဒိုလိုပက်စ်နဲ့အန်တိုနီယိုလက်စ်မာရိုကိုသူတို့အိမ်တွေထဲကနေထောက်လှမ်းရေးသမားတွေကဆွဲထုတ်သွားပြီးကားနဲ့တင်ခေါ်သွားတာကို Twitter မှာတင်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။သူတို့နှစ်ဦးကအရင်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်နေအိမ်အခြေချုပ်ကြခံနေရသူတွေပါ။ဗင်နီဇွဲလားအထိုက်ခံခေါင်းဆောင်တွေဖြစ်တဲ့လိုပက်စ်နဲ့လက်စ်မာရိုနှစ်ဦးကထွက်ပြေးဖို့ကြံစီနေကြတာလို့ထောက်လှမ်းရေးအရင်းမြစ်တွေကသတိပေးခဲ့တယ်ဆိုပြီးဗင်နီဇွဲလားတရားရုံးချုပ်ကပြောဆိုပါတယ်ထားပြင်သူတို့ဟာသမ္မတမာဒူရိုအစိုးရကိုဆန့်ကျင်ရေးဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အနေနဲ့မီဒီယာတွေကိုကြီးညာချက်တွေထုတ်ပေးခဲ့ကြသလိုနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေလုပ်ခဲ့ပြီးနေအိမ်အခြေချုပ်စီမင်းစည်းကမ်းသတ်မှတ်ချက်တွေကိုချိုးဖောက်ခဲ့ကြတယ်လို့လည်းတရားရုံးကပြောဆိုထားပါတယ်ရှင်
။ UN ငွေနျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့သဘောတူညီချက်ကိုအကောင့်ထဲပုံနေတဲ့လုပ်ငန်းတွေပေါ်အာရုံစိုက်နေကြတဲ့အတွက်ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်စေမဲ့တခြားလုပ်ရက်တွေကိုအာရုံစိုက်မှုရောပါလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ဒီညမှုတွေတိုက်ခိုက်စေတဲ့တခြားလုံရက်တွေထဲမှာတော့ပက်တင်တက်မစ်ဆိုင်းတုံးအစီအစဉ်အချက်ဘဝါရကိုအားပေးကူညီမှုနဲ့ဆီးရီးယားရင်းမြစ်နိုင်ငံတွေကပရစ်ပခတ်တွေမှာ UN နိုင်ငံရဲ့အခန့်ကဏ္ဍတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကထည့်သွင်းပြောဆိုခဲ့တာပါ။နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင် UN နိုင်ငံအနေနဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အနေနဲ့ UN ပေါ်အရေးယူတံခါးမှုတွေရှော့ပေါ်ပေးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်နေတယ်ဆိုပြီးအမေရိကန်နဲ့ UN ထိတ်တန့်တောင်းရှိသူတွေအပြန်အလှန်ဆွဆွဲနေချိန်မှာပဲမနေ့ကနိုင်ငံရဲ့ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတေလာဆန်က မှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။သဘောတူညီချက်ဟာအမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားတွေကိုအကောက်အမပေးနိုင်ရင်စက်မထားသင့်ဘူးလို့လည်းပြောဆိုခဲ့တာပါ။ဒနာထရန့်ဆိုရကတော့အီရန်နိုင်ငံဟာသဘောတူညီချက်ကိုလိုက်နာမှုရှိတဲ့အကြောင်းပြီးခဲ့တဲ့လတည်းမှာပဲကွန်ဂရက်စ်လွှတ်တော်ကိုအတည်ပြုပြောဆိုထားတာဖြစ်ပြီးရှေ့လာမယ့်စက်တင်ဘာလမှာနောက်တစ်ချိန်အတည်ပြုချက်ပေးရမှာဖြစ်ပါတယ်။ဒနာထရန့်ကတော့သဘောတူညီချက်ဟာအီရန်ပေါ်လိုက်ရပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မနစ်အင်ကာနေခသတင်းစာရှင်းလင်းပွဲကိုဝန်ကြီး Rex Tillerson တက်ရောက်ခဲ့ပြီးမြောက်ကိုရီးယား၊ဗနီဇွဲလားတရုတ်အရှေ့အလယ်ပိုင်းရုရှားနဲ့ယူကရိန်းနိုင်ငံတို့နဲ့ပတ်သက်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲကိုဝန်ကြီး Tillerson ရုတ်တရက်တက်ရောက်ခဲ့တာကြောင့်သတင်းတောက်တွေကြားတန်းအတော်အော်ဖြစ်ခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံတွင်းကအမေရိကန်တာဝန်ထမ်းတွေအများအပြားကိုရှော့ချဖို့အမိန့်ပေးခဲ့ပြီးတဲ့နောက်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသူ့အနေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကိုနှစ်နိုင်ငံဆက်ဆံရေးဟာဆိုးဝါးနေတဲ့အကြောင်းပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့အကြင်ကြင်သတိပေးခဲ့ပေမဲ့သူတို့ဘက်ကလှုပ်လိုက်တာလို့ပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်လွှတ်တော်မှတခဲနဲ့ထောက်ခံအတည်ပြုခဲ့ကြတဲ့ရုရှားပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေကသူ့အမြင်မှာတော့အထောက်အကူမဖြစ်ဘူးလို့လည်းဝန်ကြီးကပြောပါတယ်။တန်းခတ်ပိတ်ဆို့မှုချဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်နဲ့သူတို့လုပ်ပုံလုပ်နည်းကိုသမရအနေနဲ့ရောသူ့အနေနဲ့ရောသိပြီးတော့သဘောမကျဘူးလို့လည်းဝန်ကြီးတီလာဆန်ကပြောဆိုသွားပါတယ်ရှင်။
UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်တဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်အတ္တန်တစ်စာချုပ်ဖွဲ့ NATO ရဲ့ရင်းနှီးတစ်ခုတက်ကက်ခံခဲ့ရပြီးထိခိုက်ဒေချေမှုတွေရှိခဲ့တဲ့အကြောင်း NATO စစ်ပစံအတောင်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။နောက်ထပ်သတင်းချက်လက်တွေရရှိဖို့အမြန်ဆုံးကြိုးစားနေတဲ့အကြောင်းနဲ့တင့်တော်တဲ့အချိန်မှာသတင်းထုတ်ပြန်ပေးသွားမှာဖြစ်ကြောင်းကပူးမြို့တော်မှာရှိတဲ့ NATO မဟာမိတ်ရုံးရဲ့ထုတ်ပြန်ချက်ကဖော်ပြထားပါတယ်။နိုင်ငံတပ်ဖွဲ့တွေလိုက်ပါလာတဲ့ရင်တန်းဟာကန္ဒဟာမြို့ကနေဖြတ်တန်းပြီးလေစစ်ကိုသွားတဲ့အချိန်မှာပဲအထူးကံကားပုံခွဲတက်ခတ်ခံရတာလို့ပြည်နယ်စိုးရိမ်ကြီးညာချက်မှာလည်းဖော်ပြထားပါတယ်။တက်ခတ်မှုကြောင့်ကားစဉ်ထိခိုက်ပျက်စီးခြင်းပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ကိုရန်တွေ့သူတွေနဲ့ဒေသခံတွေကတော့ပြင်းထန်တဲ့ပောက်ကွယ်မှုကြောင့်တေချေတန်ရသူတွေရှိကြောင်းပြောဆိုထားပေမဲ့ကိန်းကနန်တိချောက်ကိုလက်တလုံးမှမသိရသေးပါဘူး။နေတို့ရင်တန်းတက်ခတ်ခံရတဲ့အချိန်မှာအနည်းနဲ့မှရပ်သားတွေရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။တာလီဘန်တွေကတော့တော်လန်ပောက်ကွယ်မှုတွေဆက်ရကန္ဒဟာမြို့ကကားပုံခွဲတက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်။ဒီကနေ့မှာပဲအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းကဟီရတ်မြို့မှာရှိတဲ့ရှီယာမွတ်စလင်ဗလီကျောင်းတစ်ခုမှာပြင်းထန်တဲ့အထိခံဘုံခွဲတက်ခတ်မှုအနည်းဆုံးနှစ်ခုဖြစ်ပွားခဲ့ရာကကလေးနှစ်ခုဦးပါဝင်လူပေါင်း32ယောက်ထက်မနည်းသေဆုံးပြီး60ကျော်တရားရသွားပါတယ်။တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးအက်စစ်တန်အစ္စလမ်စစ်သည်ရောက်ဖွဲ့ကကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့တင်ပို့ကုန်တွေပေါ်ကုန်သွယ်ရေးဓာတ်ဆီတွေနဲ့တွင်းကုန်ခွန်ကောက်ခံခြင်းတို့ဆောင်ရွက်လာနိုင်စေမဲ့အစည်းအဝေးတစ်ခုကိုလုပ်ရင်းမလုပ်ရင်းအမေရိကန်ဆွေရကစဉ်းစားသုံးသပ်နေပါတယ်။အမေရိကန်ရဲ့1984ခုနှစ်ကုန်သွယ်ရေးဥပဒေနဲ့အညီတရုတ်ရဲ့ကုန်သွယ်ရေးလုပ်ပုံကိုင်မှုတွေကိုစပြီးစစ်ဆေးဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော် Robert Lighthizer ကိုသမ္မတ Trump ညွှန်ကြားမယ်လို့အမေရိကန်သတင်းတွေမှာဖော်ပြပါတယ်။ဒီစီစဉ်ကတော့နိုင်ငံခြားတိုင်းပြည်တွေရဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်တွေကြောင့်အမေရိကန်ကုန်ထုတ်လုပ်ငန်းတွေကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာတရားဝင်ကြေညာချက်ထွက်လာမယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကျင့်သုံးနေတဲ့ကုန်သွယ်ရေးလုံနီးလုံဟန်ကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်အထိနာစေတယ်လို့အမေရိကန်သမ္မတနဲ့သူ့ရဲ့စီးပွားရေးအဖွဲ့ကအရင်တုန်းကတည်းကဆွဆွဲပြောဆိုနေတာပါ။တရုတ်နောက်ဥရောပနိုင်ငံတွေဟာသူတို့ရဲ့တင်ပို့ကုန်တွေအပေါ်အစိုးရကထောက်ပံ့ပေးနေတယ်လို့အမေရိကန်ကုန်သွယ်ဝင်ကြီး Wilbur Ross ကဆွဆွဲပြောဆိုထားတာပါဒီနိုင်ငံတွေကတင်ပို့ကုန်တွေအပေါ်ထောက်ပံ့ခြင်းနောက်အတွုံးနှုံတက်တက်သားသားနဲ့ငွေချေးပေးတာလောင်စာစွန့်ရင်အတွက်အစိုးရဘက်ကတစ်စိတ်တစ်ပိုင်းကြားခံတာနောက်ကုန်ကြောတွေအပေါ်မှာအထူးအခွန်နှုန်းထားပေးတာတွေလို့အစိုးရဘက်ကထောက်ပံ့နေတာလို့အမေရိကန်ကုန်သွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်
ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းထိခိုက်သေးခြင်းမှုတွေကျင်းပတဲ့အထိနှင်းနှင်းခဲ့တဲ့အတွက်ဝန်ကြီးချုပ်အောင်စွန်ချိုင်းဝန်ဆောင်ဘော်တရားစွပ်စွထားတဲ့မှုကိုတရားရုံးကပတ်လပ်ပေးလိုက်ပါတယ်။ရှာဝါဝေလှရှာမှုဖြစ်လူသိများတဲ့အစိုးရဆန့်ကျင်ရေးလှရှာသူတွေကိုဘန်ကောက်မြို့လွတ်တော်ဝင်းထဲကနေရဲတပ်ဖွဲ့ကမျက်ရည်ယူပုံးတွေအသုံးပြုပြီးဖယ်ရှားရမှာလူနှုတ်သေဆုံးပြီးရန်နဲ့ချီထိခိုက်ထန်ရခဲ့တာပါ။တရားလိုရှင်တွေကတော့ဆန္ဒပြသူတွေကိုအင်အားသုံးရှင်းလင်းမှုအမိန်ပေးခဲ့တဲ့ဝန်ကြီးချုပ်အောင်စွန်ချိုင်းနဲ့ဒုဝန်ကြီးချုပ်ချပလက်ရောင်ချန်ယူတို့ပြင်ရဲရရှိအောင်လူတို့ပေါ်အာဏာအလွဲသုံးစားလုပ်မှုနဲ့တရားစွပ်ဆိုခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်မျက်ရည်ယူပုံးတွေဟာတည်ချေထန်ရတဲ့အထိပြင်းထန်ကြောင်းဝန်ကြီးချုပ်အောင်နဲ့ကြံမှုတွေမတိခဲ့ကြဘူးဆိုပြီးတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ခဲ့တာပါ။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူတို့အားလုံးအနေနဲ့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်ထိကြာခံရနိုင်ပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်အတွင်းကျင်းပမဲ့အရှိတောင်အာရှဒေတာရင်းဖိုရမ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်မှာဖြစ်ပြီးကိုရီးယားကျွန်းဆယ်နျူကလ িয়ার ကင်းရှင်းရေးရေချောင်းလုံခြုံရေးနဲ့အချမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတို့ကိုဆွေးနွေးမှာလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဝန်ကြီး Tillerson ကအာဆီယံဒေတာရင်းဖိုရမ်ပြီးမှာတော့ထိုင်းနဲ့မလေးရှားနိုင်ငံတို့ကိုတွားရောက်မှာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကမကဋ္ဌလုပ်တဲ့နှစ်ပတ်လည်ဒေတာတွင်လုံခြုံရေးဆိုင်ရာညီလာခံကိုအမေရိကန်ပြည်ထောင်စုမြောက်ကိုရီးယားတရုတ်ရုရှားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအစီအမင်ကိုယ်စားလှယ်တွေတွေ့ရောက်ဆွေးနွေးကြမှာဖြစ်ပါတယ်အရေးပါတဲ့နိုင်ငံကြီးတွေပါဝင်တဲ့ရှာရှာပါပါအစည်းအဝေးတစ်ခုဖြစ်ပေမဲ့လည်းအခုအာဆီယံဒေတာတွင်ဖိုရမ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကြောင့်ဖြစ်ရတဲ့တင်းမာမှုတွေကိုရှော့ချနိုင်မဲ့တန်တမာရေးပြည်လည်မှုတော့ရှိလာမှာမဟုတ်ဘူးလို့လည်းသုံးသပ်ထားကြပါတယ်ရှင်
Washington, the voice of America, VOA. ဘုရင့်နေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တွေ့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပါမယ်ရှင်။ H1N1 ရာသီတုတ်ကွေးရောဂါပြန့်ပွားမှုနဲ့ပါအောင်အသိပညာပေးမှုတွေတိုးမြင့်ဆောင်ရွက်ဖို့အရေးကြီးအစိုးတရလွှတ်တော်မှဒီကနေ့တင်သွင်းခဲ့တာမှာကန့်ကွက်သူပိုများတဲ့အတွက်အစိုးပြုချက်အတီမဖြစ်ခဲ့ပဲနဲ့မှတ်တမ်းတင်ဖို့ပဲဆုံးဖြတ်ခဲ့ပါတယ်။ဒီနှစ်ထဲယောဂါစတင်ဖြစ်ပွားခြင်းကစလို့ဒီကနေ့ဩဂုတ်လ2ရက်အထိ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူ73ဦးရှိပြီးကူးစက်ခံရသူ69ဦးရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့လွှတ်တော်တွင်တင်ပြဆွေးနွေးမှုတွေနဲ့အတူ H1N1 ရာသီတုတ်ကွေးယောဂါဖြစ်ပွားမှုထိန်းချုပ်ကာကွယ်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ်ရှင်။
H1N1 ရာသီတုတ်ကွေးယောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေကြားမှာကျန်းမာရေးအသိတွေပုံမရရှိအောင်ရှိန်မြင့်ဆောင်ရွက်သွားဖို့တောင်းဆိုတဲ့အရေးကြီးအစိုးတရက်ကိုဒီကနေ့ပြည်သူ့လွှတ်တော်မှာစက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကြောက်ကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်အမတ်ဦးသိန်းထွန်းကတင်သွင်းခဲ့တာပါ။ဒါပေမဲ့ဒီအစိုးကိုထောက်ခံသူထက်ကန့်ကွက်သူပိုများခဲ့ပြီးတော့နောက်ဆုံးအစိုးကိုမှတ်တမ်းတင်ဖို့သာဆုံးဖြတ်ခဲ့ပါတယ်။ဒီယောဂပြန့်နှံ့ဖြစ်ပွားမှုတွေနဲ့ပတ်သက်လို့ထိ ंछ ုပ်ကာကွယ်နိုင်အောင်ကျန်းမာရေးဌာနကအထူးရောက်ဆုံးကင်တွယ်ဆောင်ရွက်နေတာကြောင့်စိုးရိမ်မှုမလွန်ကဲကြဘူးနဲ့လက်ရှိအခြေအနေမှာယောဂပြန့်နှံ့မှုနဲ့အောင်ထိ ंछ ုပ်ဆောင်ရွက်ထားနိုင်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမြင့်ထွေးကဒီကနေ့လွှတ်တော်မှာရှင်းလင်းတင်ပြသွားပါတယ
်။ဒီကိစ္စတွေအလုံးကရခိုင်နဲ့ရတယ်ကျွန်တော်လုပ်နေပါတယ်။တောက်လျှောက်စီ National Infant Center အကုန်ကြည့်ရှုနေတယ်ဒါတွေအကုန်လုပ်နေတယ်။အခုလေးအားလုံးလုပ်နေတယ်အခုတည်းကလည်းကျွန်တော်နေချင်းတတ်တယ်ဆက်နေပြီလို့ပို့လေကျွန်တော်ဗာရီလို့ရမှာဆိုတာသိတဲ့တွေ့ကျွန်တော်နည်းနည်းလေးစားရွာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌရေးတဆင်ဒီဆိုကိုတော့ကျွန်တော်ကမှတ်တမ်းတင်နေကြအောင်ကျွန်တော်တင်ပြပါတယ်အားလုံးကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးယောဂါပြန်လည်ဖြစ်ပွားလာခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေဒီကနေ့ဩဂတ်လ2ရက်နေ့အထိဒီယောဂါကြောင့်သေဆုံးသူဦးရေ73ဦးရှိပြီးတော့ကူးစက်ခံရတဲ့သူ69ဦးနဲ့ပြင်းထန်အဆုတ်ရောင်ယောဂါနဲ့ဆေးရုံတင်ထားရသူပေါင်း284ဦးရှိတဲ့အကြောင်းကျန်းမာရေးဦးစီးဌာနကအတည်ပြုထားပါတယ်။ယောဂါဖြစ်ပွားမှုအရေအတွက်တိုးလာတဲ့ဆိုပေမဲ့လည်းသေဆုံးမှုနည်းပါအောင်ကျန်းမာရေးဦးစီးဌာနကဦးစားပေးဆောင်ရွက်နေပြီးတော့ကျေးလက်ဒေါရွာတွေအထိဒီယောဂါနဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုအသေးစိတ်ချမှတ်ဆောင်ရွက်နေတာကြောင့်ယောဂါပြန့်နှံ့ဖြစ်ပွားမှုနဲ့သေဆုံးမှုနည်းပါလာဖို့အလားအလာကောင်းတွေရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာသန်းထွန်းအောင်က VOA ကိုပြောပါတယ
်။ guideline ရှိပါအဲဒီလိုဆောင်မရနေလို့မယ်ကိုင်လိုက်နေလို့ထုတ်ထားတယ်ကုသရေကထိုးလို့ရမယ်ကိုင်လိုက်နေလို့ထုတ်ထားတယ်ဆိုတော့ပြည်သူ့ကျမရေဘက်ကလို့ရမယ်ကိုင်လိုက်ဆိုရင်ကျွန်တော်တို့ကရက်ွက်ပဲကြည့်ရဘယ်နေရာမှာပဲတွေ့တွေ့ပေါ့နော်စာပေါ်ဆောင်မစီမပဲလာပြရင်တုတ်ကွေးဆောင်လက္ခဏာရှိသလားရှိရင်သူကအဲဒီမှာစစ်ဆေးရမယ်ပိုးပေါ်ဒီ rapid diagnostic test မှာ positive ဖြစ်တဲ့ဆိုရင်ဒါနှခွင်းနမူနာကိုသူကမျက်နှာဆေးရုံကိုပို့ရမယ်ပို့ပြီးတော့မှမျက်နှာဆေးရုံမှာအဲဒါနှခွင်းနမူနာယူမယ်ပြီးလို့ရှိရင်အဲ့တော့ဒီကြမ်းမိုက်ကခေါ်ထားလာကိုပေးပို့ပြီးတော့ဒါ H1N1 pandemic online ရှိမရှိစစ်ဆေးတာပေါ့အ အဲ့ဒီ guideline တွေကျွန်တော်တို့လုပ်ထားတယ်။ GB တွေမှာတွေ့ရရဆိုရင်လည်းဘယ်လိုစစ်ဆေးရမလဲ။ဘယ်လိုတခွဲနမူနာယူရမလဲဆိုတဲ့ guideline တွေချထားတယ်။နော်ဒါပေမဲ့နေမှာရှိလို့လည်းသူကကျွန်တော်ရဲ့ဒီ SOP ကတကယ်ငံလို့ကာပါဖြစ်ပါတယ်။နောက်ကစေဦးကြီးတွေမှာတွေ့မယ်ဆိုရင်လည်းဘယ်လိုလုပ်ရမလဲဆိုတဲ့ flow chart လေးတွေရှိတဲ့ကျွန်တော်ထင်ပါတယ်ဟိုလွတ်သွားရအကြောင်းမရှိပါဘူးခင်ဗျ။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ H1N1 virus ကူးစက်ရောဂါခံရတဲ့သူဟာရောဂါလက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မစားခင်မှာရောဂါဖြစ်ပွားသူဦးရေဟာတိုးလာနိုင်ခြေရှိတယ်လို့သတိပေးထားပါဗျ။ဒါပေမဲ့ကျန်းမာရေးဦးစီးဌာနကတော့ဒီရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးအသိပေးမှုတွေကိုအချိန်မြင့်ဆောင်ရွက်နေပြီးတနိုင်ငံလုံးအတိုင်းအတာနဲ့ရောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောဆိုနေတာပါ။H1N1 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီ2009ခုနှစ်ကလည်း2006ခုနှစ်အတွင်း H1N1 virus ပိုးကူးစက်ခံရတဲ့သူ450ကျော်ရှိခဲ့ပါတယ်။ဒီနှစ်ထဲပြန်လည်ဖြစ်ပွားတာမှာတော့သေဆုံးသူ73ယောက်ထိရှိလာခဲ့တာပါရှင
်။မကင်ပြူတွေပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဥပဒေပြင်ဆင်ရေးဘက်ကိုလည်းအလှည့်ပေးပါဦးမယ်။ပုံမှန် 66 ဂါကြီးကိုဖျက်သိမ်းပေးဖို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေကြပေမဲ့ဒီပုံမှန်ကိုဖျက်သိမ်းရေးအစားပြင်ဆင်ရေးကိုပဲလုပ်ဖို့အမျိုးသားလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဖျက်သိမ်းရေးအစားပြင်ဆင်ရေးဘာကြောင့်လုပ်ရတယ်လဲဆိုတာကိုတော့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်
။ဆက်သွယ်ရေးပုံမှန် 66 ဂါကြီးကိုလုံးဝဖျက်သိမ်းမဲ့အစားပြင်ဆင်သုံးဆွဲဖို့ကိုသာ NLD ကိုယ်စားလှယ်အများစုလွှမ်းမိုးထားတဲ့အမျိုးသားလွှတ်တော်ကဒီကနေ့မဲပေးဆုံးဖြတ်ခဲ့ကြတာပါ။ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်အရ66ဂါကြီးအရတရားစွဲခံရရင်အာမခံရတာမျိုးထောင်ဒဏ်ကို3နှစ်အထိပြင်ဆင်သတ်မှတ်ထားတယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင့်နေဦးအောင်သိန်းကရှင်းပြပါတယ်
။66ဂါကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖယ်ဖြစ်ဖို့ကြိုးရရရှိတယ်ပေါ့။မကျွန်တော်မဖြစ်ဘူးပြင်တာပြင်တာကိုတည်ပြုတာ။အဲ66ဂါကြီးရဲ့သတ်မှတ်ထားတဲ့ဟာကို3နှစ်ဆိုတာကိုလက်ခံတယ်ပေါ့။အော်အားမကန်ပြီးရဆိုတော့လက်ခံတယ်ပေါ့
ဗျာ။ရာဇဝတ်ကြီးပုံမှတ်တဲမှာဂုံတိတ်ခါထိခိုက်ညှိုးနှွမ်းမှုကိုအကာအကွယ်ပေးတဲ့ပုံမှတ်900ဆိုတာရှိပေမဲ့လွှတ်တော်မှာပြဋ္ဌာန်းအတည်ပြုထားတဲ့ပုံမှတ် 66 ဂါကြီးရဲ့အကာအကွယ်ပေးနိုင်မှုကပိုကျယ်ပြန့်တယ်လို့လွှတ်တော်ကလည်းဦးအောင်သိန်းကပြောပါတယ
်။ကျွန်တော်တို့ဒီဥရီချန်ကော်မတီအနေနဲ့ကြည့်ရတာတော့အဲ့ဒီလိုဖျက်လိုက်မယ်ဆိုရင်ဒီအင်တာနက်ကနေ Facebook ကနေပြီးတော့ဆဲဆိုတာချိန်မောင်းတာရှေးကြောက်ကြတယ်ပြည်သူတွေမဟုတ်မတရားခံရတဲ့ဟာတွေဂုံဒီပြအောင်လုပ်တဲ့ဟာတွေဘယ်ဥပဒေနဲ့အကာအကွယ်ပေးမလဲဆိုတဲ့ပြဿနာပေါ့ဒါမဲ့ချို့ရလေအဲ့ဒီဂုံသိက္ခာညွှန်းလဲဆိုတဲ့ကိစ္စရကဂျာဇသာကြီးမှပုံမှန်900ရှိသားပဲလို့ပြောတယ်ကျွန်တော်တို့ဒီဆက်သွယ်ရေးဥပဒေဟာသွတ်တော်ကပြဋ္ဌာန်းတဲ့အထူးဥပဒေဂျာဇသာကြီးကရေဘူးရဥပဒေ General Law အဲ့တော့ဒီ Special Law ဟာ General Law ကို overrule လုပ်တယ်လွှမ်းမိုးရပေါ့နော်
ရာဇာကြီးပုံမှန်900နဲ့66ဂါကြီးကွာခြားချက်ကိုလည်းဥအောင်သိန်းကရှင်းပြပါတယ
်။ဆိုရပါသူကျွန်တော်ဆက်လို့ရဥရိယဒီဟာအေးယူဖို့မလိုဘူး။အေးမယူသင့်ဘူးဆိုပြီးရင်ဒီရာဇာကြီးဥရိပုံမှန်900ပဲကိုပြောင်းပြီးတော့ပြစ်ဒဏ်တူဆုံးတရားပေးလို့ရတယ်။အဲရာဇာကြီးဥရိနဲ့ဆွဲထားတဲ့ဟာကိုတော့ပြောင်းပြီးတော့ကျွန်တော်တို့အထူးဥရိဖြစ်တဲ့ဆက်လို့ဥရိရဲ့ပုံမှန်နဲ့အပြစ်ပေးလို့မရဘူး။ဒီဘက်ကဆက်သွယ်ဥရဲ့ဂုံသိက္ခာထိခိုက်မှုဟာလူတယောက်ရဲ့လက်ထဲကဖုန်းနဲ့ပဲဗမာပြည်ပြည်လုံးနဲ့ကဘာကိုကျော်ပြီးတော့ဂုံသိက္ခာထိခိုက်မှုကြီးဖြစ်တဲ့အတွက်ကြောင့်ဂုံသိက္ခာထိခိုက်မှုရဲ့အတိုင်းတာဟာကွာချက်အကြီးကျယ်ရှိရဲဆိုအဲ့လိုမြင်တယ်။အဲ့တော့ဒီဟာမဟုတ်မတရားလူကြံဆွဆွဲလူလူတွေအတွက်တော့အကာအကွယ်ပေးရမယ့်ဥရတရားရှိတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုရှုမြင်တာပေါ့လေနော်
။ချက်စောက်ကကြီးပြင်ဆင်ရေးကိုအမျိုးသားလွှတ်တော်မှာဒီကနေ့ဆုံးဖြတ်လိုက်တယ်ဆိုပေမဲ့ဒါဟာဥပဒေအရအတီးမဖြစ်သေးပဲပြည်သူ့လွှတ်တော်မှာထပ်မံဆွေးနွေးရအောင်မှာဖြစ်တယ်လို့အကယ်၍မကြေလည်ခဲ့ရင်ပြည်ထောင်စုလွှတ်တော်အဆင့်ထိဆွေးနွေးရအောင်မှာဖြစ်ပါတယ်။66ဂါကြီးလုံးဝဖြတ်သိမ်းနိုင်ရေးဆုံးဖြတ်ချက်ကြောက်အောင်ပြည်သူ့လွှတ်တော်မှာဆက်လက်ကြိုးပမ်းသွားမယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှု ACCD အဖွဲ့ကမတ်တင်စာရှင်းလင်းရေးကပြောပါတယ်။တော့ပ
ြည်ထောင်ရေးကိစ္စအရတော့မျိုးသားလွှတ်တော်မှာရှုံးနေသွားခဲ့ပြီးတော့ပြင်ဆင်ရေးလုပ်မယ်ဆိုပြီးဥပဒေကြမ်းကနေတင်ပြလာတဲ့ပြင်ဆင်ချက်တွေကလည်းမလုံလောက်သေးဘူးအဲ့တော့ဝန်းနေမိရဲ့အဲတော့ဒါပေမဲ့လည်းအားရှော့မှာမဟုတ်ပါဘူးပြည်သူ့လွှတ်တော်မှာရတဲ့အခွင့်အလမ်းတွေကနေပြန်ဆက်ပြီးကြိုးစားပါတော့မယ
်အမျိုးသားလွှတ်တော်မှာ66ဂါကြီးနဲ့ပတ်သက်လို့ပြင်ဆင်တဲ့ဒီကနေ့ဆုံးဖြတ်ချက်အပေါ်ပြည်ထရေးဝန်ကြီးဌာနရှင့်နေချုပ်ယုံတရားရုံးချုပ်တို့ကတာဝန်ရှိပုဂ္ဂိုလ်တွေကိုဖိတ်ခေါ်ပြီးအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကဆွေးနွေးအတည်ပြုပြီးရင်ပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်လို့ဝေဖန်ခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုအပြီးပယ်ဖျက်ပစ်ဖို့တောင်းဆိုနေချိန်မှာပဲအမျိုးသားလွှတ်တော်မှာပြင်ဆင်မလားဖျက်သိမ်းမလားမဲခွဲခဲ့ကြတာမှာတော့ပြင်ဆင်ရေးဘက်ကမဲတာခဲ့တာကြောင့်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ကဆုံးဖြတ်လိုက်တဲ့ပေါ်ဝေဖန်နေကြပါတယ်။ဒီဥပဒေကိုပြည်သူလွှတ်တော်မှာလည်းဆက်ပြီးဆွေးနွေးဦးမှာဖြစ်တဲ့အကြောင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မေခါကပြောပြမှာပါရှင်။
ဒီပုံမှန်နဲ့အေးအေးယူခံရသူတွေလည်းပိုတိုးလာနေချင်းပြည်သူအချို့နဲ့တက်ကြွလှုပ်ရှားသူအချို့ကဒီဥပဒေကိုဖျက်ဖို့တိုက်တွန်းနေကြတာပါဒီကနေ့မှာတော့အမျိုးသားလွှတ်တော်ဘက်ကပြင်ဆင်ဖို့သာဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဥပဒေချမ်းကိုပြည်သူလွှတ်တော်မှာဆက်လက်ဆွေးနွေးပြီးလွှတ်တော်နှစ်ရက်အတွင်းသဘောထားကွဲလွဲခဲ့ရင်တော့မဲခွဲဆုံးဖြတ်ပြီးမှဥပဒေကိုအတည်ပြုပြဋ္ဌာန်းဖြစ်ပါတယ်ဒီကနေ့ဒီဥပဒေကိုပြင်ဆင်ဖို့သာဆုံးဖြတ်လိုက်တဲ့အမျိုးသားလွှတ်တော်အပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီပြင်ဥပဒေပညာရှင်အချို့ကလည်းလက်ရှိပြင်ဆင်ချက်ဟာပြည်သူကိုပိုပြီးဒုက္ခရောက်စေတဲ့လုပ်ပိုင်ခွင့်တွေကိုပေးထားတာကြောင့်ပြင်ဆင်ချက်ဥပဒေချမ်းအပေါ်ကိုဝေဖန်ထောက်ပြတာတွေရှိနေပါတယ်။အခုလွှတ်တော်ရဲ့ဆွေးနွေးကြစဉ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လေခဲသွင်းစဉ်းစားမှုမရှိခဲ့ဘူးလို့66ကဥပဒေဖြတ်သိမ်းရေးဥဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မောင်ဆောင်ခါကပြောပါရစေ
။ဖွဲ့စည်းပုံချိန်ဥပဒေအရင်အခြားဥပဒေအားလုံးကိုပြင်နိုင်ဖြစ်နိုင်တယ်။အတူတူပြဋ္ဌာန်းနိုင်တဲ့အခြေအနေ NLD မှာရှိတယ်။ဆိုတော့အဲ့လိုမျိုးရှိနေတဲ့အခွင့်အရေးကိုပိုင်ပိုင်နေနေအတုံးချပြီးတော့ဒီမတရားဖြစ်နေတဲ့ဆက်သွယ်ဥပဒေတွေကဒီပုံမှာ66ခန်းကြီးလိုဟာမျိုးကိုအမြဲဆုံးပယ်ဖျက်ဖို့မကြိုးစားခင်နဲ့ဆက်လက်ထားရှိဖို့ဟိုဒီဆန္ဒပြုတယ်မဲပေးကြတယ်ဆိုတော့တော်တော်ကြီးဟိုရပ်ပြက်သွားတယ်လို့ဆိုတော့ယင်းဒီလက်ရှိဒီစစ်တော်တန်းကာလဟာငန်းနေဒီဖိတ်ချက်ချေလေလို့ရတဲ့ပုံစံလို့ကျွန်တော်အမြင်နဲ့ဥပဒေပြင်ဆင်ရေးကိစ္စရင်းမှာကျွန်တော်ပြည်သူတွေလည်းအတင်ပြင်းတောင်းဆိုတာရှိတယ်အဲ့တော့ကျွန်တော်ကတော့ဒီလက်ရှိပြင်ဆင်ချက်ကိုတော့ကျွန်တော်ကဟိုဒါကြေလို့ချိန်မချမ်းတာဘူးလို့ပြောမှာလေဟုတ်
ပြတ်တော်မှာဆွေးနွေးနေတဲ့ဥပဒေချမ်းမှာတော့အာမခံပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါအဝင်အစားထိုးပြင်ဆင်ချက်တွေလည်းထည့်သွင်းထားပါတယ်ဆက်သွယ်ရေးပုံမှာ66ကားနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီဥပဒေနဲ့အဖမ်းဆီးတွေလည်းပို့ပြီးတော့တိုးလာနေပါတယ်လက်ရှိမှာဒီဥပဒေနဲ့အရေးယူခံထားရသူဥယီဟာ81ဦးခန့်ရှိနေတယ်လို့ဒီဥပဒေပြင်ဆင်ရေးအတွက်လှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းတွေကကောက်ယူထားတဲ့စည်းရင်းတွေကဖော်ပြနေပါတယ်အဲဒီဆက်သွယ်ရေးဥပဒေပုံမှန်66ကနေတိုင်ကြားခံရသူအများစုဟာအာမခံမရပဲအချုပ်ထောင်တွေကနေအမှုရင်ဆိုင်နေရတာဖြစ်ပြီးအများစုကတော့သတင်းသမားတွေပါဒီဥပဒေနဲ့ပတ်သက်လို့ဒီဥပဒေကြောင့်အရေးယူခံရတဲ့သတင်းသမားတွေအတွက်ရှေ့နေအကျိုးဆောင်လှုပ်ဆောင်နေတဲ့ရှေ့နေဥက္ကင်မောင်မြင့်ကတော့ပြင်ဆင်ချက်ဥပဒေချမ်းကြောင့်ပြည်သူတွေပိုပြီးဒုက္ခရောက်စေဖို့ရှိနေတယ်လို့ခုလူထောက်ပြပြောဆိုလိုက်ပါတယ
်ပြင်ဆင်လိုက်တယ်ဆိုပေမဲ့ဒါမှအရေးမပါတဲ့အချက်တွေကိုပြင်ဆင်လိုက်ပြီးအဓိကဖြစ်တဲ့ဒီရဲရီပိုင်တော့ပြစ်မှုဖြစ်တယ်ဆိုတာကိုမပြင်ဆင်နိုင်ဘူးအဲ့ဒီအပြင်ကိုသူ့ရဲ့လုပ်ပိုင်ခွင့်ညီဘောင်ကျဲသွားအောင်လို့ဒီဝန်ကြီးရဲ့ခွင့်ပြုမိတ်မလိုတော့ဘူးဆိုတဲ့အခါမှာရဲလက်ကိုလုံးဝအနှင်းလိုက်တဲ့ဥပဒေဖြစ်သွားတဲ့အတွက်ဒီဥပဒေကိုကြကြနာနာခိုင်ခိုင်မာမာဥပဒေနဲ့အညီမဆောင်ရွက်နိုင်ဘူးဆိုရင်ဒီပြင်ဆင်ချက်ဒီအလွန်အန္တရာယ်ကြီးသောပြည်သူတွေအတွက်အလုံးအင်မတန်ကိုစေယုံွယ်ကောင်းတော့ပြင်ဆင်ချက်ဖြစ်တယ်လို့ဒါကျွန်တော်တို့မှတ်ချက်ပြုလိုပါတယ်ခင်ဗ
ျဒါပြင်ရှေ့နေပညာရှင်တဦးဖြစ်တဲ့ဥရောဘတ်စန်းအောင်ကလည်းဥရီကျင့်ဝင်နဲ့မကန့်ညီတဲ့ပြင်ဆင်ချက်ကိုအတည်ပြုလိုက်တဲ့တွတ်တော်ရဲ့ရည်တည်ချက်ကိုမေးခွန်းထုတ်စရာဖြစ်နေတယ်လို့ဝေဖန်သွားပါတယ
်ကောင်းတဲ့လက္ခဏာအားနေပြီးတော့မကောင်းတဲ့လက္ခဏာအားများစီတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒါလည်းပဲလုံလောက်တဲ့ပြင်ဆင်ချက်လို့ပြောလို့မရသေးဘူးဗျာဖြစ်ပေါ်လာမဲ့အမှုအကျဉ်းချီနေတဲ့အရရက်ကတော့အကောင့်လက္ခဏာမဆောင်ဘူး။တခြားဥပဒေတွေရှိနေတဲ့အတိုင်းနဲ့ပြတ်ထန်းလာတာ။မလို့အပင်းနဲ့ပြတ်ထန်းတာရှင်းရှင်းလင်းဆိုတာလည်းတယောက်မှမရှိပါဘူး။ရတတိမှပြတ်ထန်းခြင်းတွေရှိတဲ့အတိုင်းနဲ့ဒါထပ်လုပ်တာ
။လက်ရှိပြင်ဆင်မှုတင်သွင်းထားတဲ့ဆက်သွယ်ရေးဥပဒေချမ်းမှာပုံမှန်66ကနေအမှုဖွင့်တိုင်ကြားခံရသူတွေကိုအာမခံပေးဖို့အပြင်အဲ့ဒီပုံမှ66ကနေအမှုဖွင့်ဖို့အတွက်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ယူစရာမလိုအောင်လဲပြင်ဆင်ထားပြီးရဲရဲပိုင်းဥပဒေတစ်ခုအနေနဲ့ဥပဒေချမ်းမှာဖော်ပြထားပါတယ်။တိုင်ကြားတာမှလည်းနင့်နာသူကိုယ်တိုင်ဒါမှမဟုတ်နင့်နာသူကကိုယ်စလဲလွှဲစာပေးထားတဲ့တိုင်ကြားခွင့်ရှိသူကပဲအမှုဖွင့်ခွင့်ရှိရဲဆိုတဲ့အချက်ပါထည့်သွင်းဖော်ပြထားပါတယ်ရှင်။
မိခဆောင်စံတင်ပြခဲ့တာပါရှင်။လာမယ့်စနေညတရိုက်လေးလိုက်မှာလည်းဒီဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်တင်သလားဖြတ်သိမ်းတင်သလားဆိုတာကိုပဲဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုရန်ကုန်မန္တလေးမြို့ကြီးတွေကစန္ဒပြပွဲတွေကိုကြည့်ကြရအောင်ပါ။ဘုရားဘာသာကိုအကာအကွယ်မပေးနိုင်တာတွေပြည်တွင်းရေးကိုပုံကြီးချဲ့တာတွေအပါအဝင်မကျေနပ်ချက်အတော်များများကိုကြွေးကြော်ပြီးအမျိုးသားရေးစန္ဒပြသူတချို့ဟာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကန့်ကွက်စန္ဒပြခဲ့ကြပါတယ်။တန်ခါမဟာနာယကသာသနာရေးဌာနတို့အပါအဝင်အစိုးရဘက်ကစိတ်ဆက်ဆွေးနွေးပေမဲ့လည်းမပြေလည်သေးတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့ကအထင်ကြီးရရွှေတဂုံဖရာကျေးဇုံဖရာကြီးနောက်ဖက်မှာဘုရားဘာသာဖုန်ကြီးတွေအမျိုးသားအမျိုးသမီးတွေစန္ဒပြကြပါတယ်။ရန်ကုန်မြို့ကဆန္ဒပြသူတွေနဲ့တွားရောက်ဆွေးနွေးခဲ့သူတွေထဲမှာကိုတိုင်ပါဝင်ခဲ့တဲ့ဗဟန်းမြို့နယ်လွှတ်တော်မဲဆန္ဒနယ်အမှတ်2ရဲ့တိုင်းဒေသကြီးလွှတ်တော်အမှတ်ဦးတောင်ထွက်ကဆန္ဒပြပွဲအခြေအနေကိုအခုလိုပြောပါတယ
်။အခြေအနေလည်းအဲ့မှာထိုင်းသိပ်ပြနေတယ်ခင်ဗျ။ကျေးဇူးဖရာနာမှာကျေးဇူးဖရာနောက်ဘက်ပေါ့နော်။ခြေတော်ဖရာလည်းတကားပြိတ်ထားပါပြီ။ဘာလို့လဲဆိုတော့အဲ့မှာထိုင်းသိပ်လုံနေတယ်။ဘုန်းကြီးက73ပါ။လူက10ဦး။ယောက်ျားလေးမိန်းကလေးက6ဦး။ထိုင်းသိပ်လုံနေတယ်ဟုတ်တယ်။လုံနေပြီးတော့အခုတတိပဲအခုတည်းလုံနေတယ်မှာကျွန်တော်ရဲတွေရောရှိတယ်အဲ့မှာထောက်ရဲကားတွေရောအကုန်လုံးထောင်ကားတွေရောအကုန်လုံးရှိပါတယ်ဘတော်ပြီးခဲ့တယ်လည်းရှိပါတယ်ဘေးနားမှာရင်းနောက်တွေလည်းရှိပါတယ
်သာသနာရေးပြည်ထဲရင်းနဲ့လွှတ်တော်အမှတ်တွေပါတဲ့အဖွဲ့တစ်ခုကဆန္ဒပြသူတွေနဲ့တွားရောက်ညှိနှိုင်းခဲ့တာဖြစ်ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းလွှတ်တော်အမှတ်ဦးတောင်ထွက်ကပြောပါတယ
်ကျွန်တော်တို့တွားညှိပြီးတော့ကျွန်တော်ဒီမှာဒီဘက်ကလည်းတွားပြီးတော့ညှိကြပါတယ်ဖေဦးတို့သာသနာရေးတို့တွားညှိတယ်ညှိတယ်ဆိုတော့တို့ကလက်မခံဘူးじゃလက်မခံတဲ့အတွက်ကြထိုင်းတပိတ်ကဥဒေတိပဲရှိနေပါတယ်တောင်းဆိုကျွန်တော်တို့ဆိုအားဒီအခုရန်ကုန်တိုင်းဆိုအားပေါ့နော်အခုလို့ဆိုကျွန်တော်တို့ပြည်သူဆိုအားတင်ရတဲ့ဆိုအားကိုသူကဖြုတ်ချဆိုင်တာပေါ့ဗျာလောကပြောတာအဲ့လိုမျိုးသာသားကြီးရေးတာပေါ့အလားလုံမရှိဘူးပေါ့ဗျာအများကြီးပေါ့အဲ့လိုမျိုးရေးတာယူတော့လုံနေတာပါအဲအခုလို့ဆိုကျွန်တော်ညနေဖက်မှာရေးတွေကတော့စောင့်ကြည့်ကျွန်တော်တို့ဒီအပေါ်အမိတ်ကိုစောင့်တာပေါ့နော်အခုလို့ဆိုမှာကျွန်တော်ပြည်တယ်ရေးကျွန်တော်တို့အထွေအုပ်နဲ့ကျွန်တော်သာမန်ကြီးကတော့သွားညှိတယ်ညှိလို့မှမရဘူးဆိုတဲ့အတွက်ကြောင့်တို့မှတို့ထိုင်ယူဆက်ပြုတ်လုံနေတယ်အထက်ကဘာပြောမဲ့ဆိုတော့မသိသေးဘူးခင်ဗျာ
တချိန်တည်းမှာပဲမန္တလေးမြို့မဟာမြတ်မုနိဖျားကြီးမှာလည်းဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဝင်ဆန္ဒပြကြပါတယ်။မဟာမြတ်မုနိဖျားကြီးဝင်အတွင်းယဟန်းတွေအနေနဲ့ဆန္ဒမပြဖို့တန်ခါမဟာနာယကဆရာတော်တွေတွားရောက်ညှိနှိုင်းခဲ့ကြပေမဲ့ဆက်ပြီးတော့ဆန္ဒပြနေကြပါတယ
်။ဆရာဘုရားတို့ဒါအောက်ဆောင်ပြီးတော့ရုပ်ရဆင်းဆင်းရဲရဲလေးနဲ့ဝိညာဉ်တရားတို့လည်းစဉ်းစားပြီးတော့အဲ့ဒီလိုကျန်ကျန်နန်းနန်းနေမဖြစ်အောင်နောက်ပြီးတော့နေမြေအနေထားကလည်းဒီမဟာမြတ်မုနိတို့ကတပါးတိပြားရတာအဲ့ဒီနေမြေထဲမှာအဲဒီလိုတွေနောက်ပြီးတော့ off ကိဆန္ဒတို့ပုံလို့ဆန္ဒတို့ဆန္ဒတို့ဟိုတန်ခါအဖွဲ့အစည်းအနေနဲ့ကဒီလိုမဖြစ်ပင်ဘူးဆိုတာပေါ့ဒီလိုတို့ကိုယ်တိုင်လည်းအဲ့ဒီခံကြရဲရှိပါတယ်နောက်အထက်ကလည်းပဲအထက်ကဆိုတော့တန်ခါအဖွဲ့ကြီးဆင်းစေပေါ့ဗျာဒီလိုတို့လည်းအာဒါကအထက်ကအစင်းစင်းကလည်းပဲဒီလိုရင်းတွင်ကြထားလို့ပြောကြတော်ပါပြီ။နောက်ပြီးတော့ဒီလိုတန်ခါပွဲစည်းအခြေခံစည်းမျဉ်းတွေတို့ဟုတ်လို့ဒီအဲ့ဒီတွေဟာဒီအတိုင်းကိုပြီးတော့တော့လိုက်လာပြီးတော့ဒီလိုတော့အေကုန်းကလည်းအဖွဲ့ဆိုတာလည်းရှင်များတို့ဘောပေါက်တော့နော်။အဲ့ဒါကြောင့်ရှင်များတို့ကိုဒီလိုတော့မေတ္တာရပ်ပြီးနောက်ဒီကိစ္စကိုဒီနေရာမှာမတုံ့ပါနဲ့လို့ခေါ်တာ။ဒီလိုအတိုးဆုံးစကားအဲ့ဒါနော်
လက်ရှိချိန်မှာတော့ရန်ကုန်မြို့ကဆန္ဒပြပွဲအနီးမှာလျှက်စစ်မီးတွေဖြတ်တောက်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဆန္ဒပြသူတွေကတော့အတန်ထိတ်ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။အမျိုးဘာသာသာသနာကိုကာကွယ်နေတဲ့အမျိုးသားရေးတက်ကြွလှုပ်ရှားသူတွေကိုအစိုးရကဖိနှိပ်နေတယ်လို့ဆန္ဒပြသူတွေကစွပ်စွဲကြပါတယ်။ရန်ကုန်နဲ့မန္တလေးကဆန္ဒပြပွဲတွေမှာတော့တောင်းဆိုချက်တွေတူညီပေမဲ့ရန်ကုန်နဲ့မန္တလေးဆန္ဒပြပွဲတွေအချင်းချင်းချိတ်ဆက်မှုရှိသလားဆိုတာနဲ့ဖတ်သလိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။မတင်ကြီးထိုက်ပြပြပေးသွားတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းစီစဉ်မှာတော့လူရုကျမ်းမာရေးနဲ့မြမအရေးတုံတက်ချက်တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖန်ယူနာဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့လူရုကျမ်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်မှာက
Well, I don't think that that will happen but I don't know of course but I know Ambassador Yun.
မြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတယ်လို့တန်တရားဖြစ်ခံရမှုကနေမြန်မာအမေရိကန်ဆက်ဆံရေးအပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုပါမောက်ခဒေါက်တာစတိုင်းဘတ်နဲ့ဆွေးနွေးထားတာနားဆင်ရပါမယ်။အဲဒီနောက်မှာတော့ဗုဒ္ဓဦးနေတိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးလူထုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်လူထုကျန်းမာရေးမှာတော့ကွန်းစားတဲ့အလေးချင်းကိုပယ်ဖြောင်းမယ်ဆိုရင်အသက်အန္တရာယ်နဲ့နှိစက်တဲ့ဂရင်းကင်ဆာအပါဝင်ကင်ဆာယောဂါတချို့ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသွားဖက်ဆိုင်ရာစေတကတူအငိမ့်စားပါမောက်ခဒေါက်တာဒေါ်ဆွေဆွေဝင်းနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ကြပါလိမ့်ရှင
်ကွန်ဆာတဲ့အလေးထားအရှဒေတာမှာအများစုတွေ့ရတဲ့အလေးထားတစ်ခုဖြစ်ပါတယ်ကွန်ဆာချင်းဟာဂရင်းနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိပေမဲ့ကွန်ဆာတဲ့အလေးချင်းကိုဖျောက်ဖျက်လို့မရသေးတဲ့သူတွေလည်းရှိနေပါတယ်ကွန်ရဲထဲမှာထည့်စားတဲ့ကွန်သီးတစ်မျိုးတည်းကနေဂရင်းထဲမှာကင်ဆာအကျိုးအဆင့်ဖြစ်တဲ့ဆက်မြူကက်ဖိုက်ဘရစ်စ်အခြေအနေကိုရောက်ရှိစေတယ်လို့ WHO မှတ်တမ်းတွေမှာဖော်ပြထားပါတယ်။ကွန်ရစားခြင်းကဂရင်းကင်ဆာရောဂါကိုဖြစ်စေနိုင်ပြီးကွန်ရနဲ့ဆက်လက်ကိုတွဲဖက်သုံးဆွဲနိုင်မယ်ဆိုရင်တော့အချိန်ကြာလာတဲ့အခါဂရင်းကင်ဆာရောဂါအပါအဝင်အာခေါင်ကင်ဆာနဲ့အစာရေမျိုးပြုံကင်ဆာရောဂါတွေကိုပါဖြစ်ပေါ်ခံစားရစေနိုင်ပါတယ်။ကွန်စားတဲ့သူတိုင်းဂရင်းကင်ဆာရောဂါဖြစ်မယ်လို့အတိအကျမပြောနိုင်ပေမဲ့ဂရင်းကင်ဆာရောဂါဝေနာရှင်တွေရဲ့90%ရာခိုင်နှုန်းဟာကွန်ဆာတဲ့သူတွေဖြစ်နေတယ်လို့တောဖက်ဆိုင်ရာစစ်တက်ကတို့မှငိမ့်စားပါမောက်ခဖြစ်သူဒေါက်တာဆွေဆွေဝင်းကပြောပါလေ
အများဆုံးကတော့ကွန်ဆာတာပေါ့နော်ကွန်ဆာတာဆေးလက်တောက်တာရက်တောက်တာကြောင့်ကတော့ဖြစ်တာများတယ်ဆိုတော့ကွန်ဆာတဲ့ရက်တောက်တာကြောင့်ကွန်ဆာလို့တော့ကွန်ဆာရိုင်းကတော့ green cancer မဖြစ်ဘူးပေါ့နော်ဒါပေမဲ့ green cancer ဖြစ်တဲ့လူတွေ90%ခန့်တော့ကိုးကြောင့်ဖြစ်တာရှိပဲ
green cancer ယောဂါဟာကင်ဆာယောဂါတွေရဲ့သဘောတဘာဝအတိုင်းရုတ်တရက်ဖြစ်ပေါ်ခံစားရတဲ့ယောဂါမဟုတ်ဘဲတဖြည်းဖြည်းချင်းပြောင်းလဲဖြစ်ပေါ်တဲ့ယောဂါတစ်ခုဖြစ်ပါတယ်ဂရင်းကိုမချခနဆက်သက်ဆူဆေးမှုတွေပြုလုပ်ခဲ့မယ်ဆိုရင်တော့ကိစ္စယောဂါရဲ့အကျိုးအဆင့်မှာဖော်ထုတ်တွေ့ရှိနိုင်ပြီးကုသမှုတွေပြုလုပ်နိုင်တယ်လို့ပြောပါတယ်အဲ
့တော့ဆက်မတော့ခုလာတယ်ဆိုတာလေးကဂရင်းကင်ဆာဆိုတာကွန်ဆာလို့မှဖြစ်တတ်တာများတော့ပစံဥုံဆက်ဖြစ်တာပစံအတွင်းသားပြောင်းလဲမှုတွေကစတာပေါ့နော်ပြောင်းလဲမှုဖြစ်လာမယ်ဖြစ်လာပြီးတဲ့ခါကျရင်အဲ့ဒီမှာဥပက္ခပြုလို့ရှိရင်ဇက်ထဲမှာနေဓာရီဖြူဓာရီဖြစ်လာမယ်ဆိုနေဓာရီဖြူဓာရီဆွဲနေရပါလေအနီကွက်ဖြူကွက်တည်းပေါ့နော်အာဒီရပါအဲ့လိုဖြစ်တာပေါ့အဲ့ဖြစ်တဲ့ခါကျလို့ရှိရင်ဒီအဒီကွက်ဖြူကွက်တွေကပုံမှန်ဒီကွက်ဖြူကွက်တွေလားเนาะဇာတ်ထဲမှာရှိပါတယ်เนาะဒါကင်ဆာမဟုတ်တဲ့နေရင်းဖြူခြင်းတွေလည်းရှိတယ်ကင်ဆာမဟုတ်တဲ့အပူကျိတ်တွေလည်းရှိတယ်အဲ့ဒါတွေကိုတော့အင်းဆုံးစစ်ဆေးရမှာပေါ့เนาะစစ်ဆေးပြည့်တဲ့ခါကျလို့ရှိရင်တကယ်တမ်းကင်ဆာမဟုတ်တဲ့ဟိုဒီတန်ရဖြစ်ဖို့ဖြစ်လာပြီဆိုတဲ့ခါကျရင်เนาะဆက်ပြီးစစ်ဆေးမှုလုပ်ရတာပေါ့အဲ့ဒါတွေကကျမတို့အခုလုပ်နေတဲ့ဟာတွေပေါ့เนาะဇာတ်ထဲမှာကြည့်တယ်ဆေးဆိုးကြည့်တယ်နောက်တစ်ခါကျမအခုလောဆယ်ပါလုပ်နေတာလေဒီဓာတ်တွေကဒီ fluorescent technology လို့ခေါ်တာပေါ့ဒီဓာတ်ပြီးလို့ဟာလေးနဲ့เนาะအแทးကိုကြည့်ပြီးတော့ပါ green ပြောင်းလဲမှုလေးတွေကိုကြည့်တာပေါ့ကြည့်ပြီးတန်တရားဖြစ်ပြီဆိုရင်ကျွန်တော်အသာအဆယူရမှာပေါ့เนาะအဲ့လိုကြည့်ရပြင်ဆော်ဆော်ရှာဖို့လို့တွေးဟင်တာပေါ့
green ကိစ္စယောဂါကိုဆော်ဆော်စစ်စစ်ဖော်ထုတ်ကုသမှုမခံယူနိုင်ခဲ့ဘူးဆိုရင်9နှစ်အသက်ရှင်မှုရာခိုင်နှုန်းဟာ90ရာခိုင်နှုန်းသာရှိပါတယ်ယောဂါဖြစ်ပြီဆိုရင်အသက်အရွယ်နီးစက်တဲ့အခြေအနေရှိတာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားပဲကွန်ဆာတဲ့အလေးချင်းကိုအများဆုံးဖြုတ်ပြင်ပြောင်းလဲသင့်တယ်လို့ပြောပါတယ
်ကင်ဆာဖြစ်ပြီဆိုရင်ကင်ဆာလုံးဝပျောက်ကင်းအောင်ခုဖို့ပေါ့လေဆိုတော့ကျွန်မခုနပြောလို့ပေါ့လေတချို့တွေကကြတော့လေကင်ဆာမှာဆော်ဆစ်ဆိုတာတွေ့ရဆိုရင်ခွဲစိတ်မယ်တက်ကင်မယ်ဆေးသွင်းမယ်ပမာဆက်ဆင်းမှုလုပ်မယ်ဆိုရင်အသက်က9နှစ်တဲ့ပုံနေချိန်လည်းနေရမယ်ဒါပေမဲ့လို့လေအကျန်းပြင်းပေါ့နော်အကျန်းပြင်းကဘာတစ်ကဘာမှကဘာမှမတော်မှနော်ကုသရေးတောင်မှ9နှစ်နေရဖို့ဟာ90ရာခိုင်နှုန်းမရှိနိုင်ဘူးလို့ပြောတယ်။ဒါကဘာပေါ်မှာတော့ဖြစ်နေတာเนาะ။ဒါတိုးထက်တဲ့နိုင်ငံတွေမှာတော့မှเนาะကုသပြီးရတာမှငါအသက်9နှစ်အသက်တန်းနေဖို့တော့က90ခန့်တော့မရှိဘူး
။ကွန်ဆာချင်းဟာ green ကိစ္စယောဂဖြစ်စေနိုင်တဲ့အကြောင်းရင်းတွေမှာအဓိကအကြောင်းရင်းဖြစ်နေပြီးယောဂဖြစ်ပြီဆိုတာနဲ့ပျောက်ကင်းအောင်ကုသဖို့ခက်ခဲတဲ့ယောဂတစ်ခုဖြစ်တာကြောင့်ကွန်ဆာချင်းကိုလုံးဝမပြုတ်လို့တင်ဘူးလို့ဒေါက်တာဆွေဆွေဝင်းကပြောပါတယ်။
ကျွန်မဓာတ်ဆောက်ပြောနေတာပဲပေါ့နော်ဓာတ်ဆောက်ပြောနေတာပဲ green cancer ယောဂါတော့ခုနပြောသူကွန်ဆာတာအကြောင်းစဖြစ်တယ်ကွန်ဆာတဲ့လူတိုင်းက green cancer မဖြစ်ဘူးဆိုပေမဲ့လည်း green cancer ဖြစ်တဲ့လူတိုင်းကကိုယ်ကြောင့်ဖြစ်တာတို့ကြောင့်မလို့ကျွန်မအနေနဲ့ကတော့ဒီကွန်ဆာတဲ့အလေးထားကိုဟိုရှောင်ကျင်ပါလို့နော်ရှောင်ကျင်ဆွဲကျင်မှာ short စားပါလို့ကျွန်တော်မပြောချင်ဘူးနော်လုံးဝဖြတ်ပါလို့ပဲကျွန်တော်ပြောချင်ပါတယ်
ကွန်ဆာရဲ့လေ့ကျင့်ကိုပြဖြောင်းရင်းအသက်အရွယ်နီးစပ်တဲ့ green ကင်ဆာယောဂါအပါအဝင်ကင်ဆာယောဂါတချို့ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါလူလူကျမရဲ့အစီအစဉ်ကိုအခုလို့ပုဒ်တဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်မြောက်ကိုရီးယားရဲ့ချိန်ချောက်မှုအန္တရာယ်ကိုအမေရိကန်ကအထူးအလေးထားနေတဲ့အချိန်မှာမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေရှိနေသေးတယ်လို့တန်တရားရှိခံနေရပါတယ်။ဒါဟာမြန်မာအမေရိကန်ဆက်ဆံရေးကိုဘယ်လောက်ထိခိုက်နိုင်ပါသလဲ။မြန်မာနိုင်ငံခြားဆက်ဆံရေးမှာတခြားဘယ်လိုစိန်ခေါ်မှုတွေရှိနေပါသလဲဆိုတာမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခဒေးဗစ်စတိုင်ဘတ်နဲ့ဦးကျော်ဇန်တာကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဖဆာစတိုင်းမတ်ခင်ဗျာမြန်မာပြည်သူလူထုဟာဒီမိုကရေစီဖော်ဆောင်ရေးလုပ်နေတဲ့ဒီလိုအချိန်မျိုးမှာအဓိကအဖြစ်အမေရိကန်ပြည်ထောင်စုကိုမျှော်ကြည့်ကြပါတယ်ဒါပေမဲ့အမေရိကန်ဘက်ကမြန်မာနိုင်ငံပေါ်သဘောထားဟာအရင်လိုနွေးနွေးထွေးထွေးမဟုတ်တော့ဘူးဆိုတာတွေ့ရပါတယ်အဲ့ဒါဘာကြောင့်ပြောင်းလဲသွားပါလဲခင်ဗျာ
First look at the Obama administration the only real success of US policy if you can call foreign policy a success in East Asia for the United States was Myanmar.
အိုဘားမားလက်ထက်အခြေအနေတွေကိုအရင်ပြန်ကြည့်ရပါလိမ့်မယ်။အဲဒီတုန်းကအမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှအတွင်းတစ်ခုတည်းနဲ့စစ်မှန်သောနိုင်ငံခြားရေးမူဝါဒအောင်မြင်မှုဟာမြန်မာနိုင်ငံဖြစ်ခဲ့ပါတယ်။မြန်မာနဲ့ဆက်ဆံရေးကောင်းလာလို့အာဆီယံနဲ့ဆက်ဆံရေးလည်းလိုက်ပြီးတော့တိုးတက်လာခဲ့တာပါ။ဒါကိုသူတို့လိုလိုလားလားလှုပ်ဆောင်ခဲ့ပါတယ်။ Trump ဆိုရကြတော့အိုဘားမားရဲ့မူဝါဒတွေကိုပြောင်းလဲဖို့လှုပ်လာပါတယ်။ဥပမာကျူးဘားနဲ့ပတ်သက်ပြီးတော့အိုဘားမားလှုပ်ခဲ့တာအလုံးကိုပြောင်းလဲပစ်ဖို့လုပ်နေသလိုမြန်မာနဲ့ဆက်ဆံရေးကိုလည်းအလားတူပြောင်းလဲပြစ်မှာကိုစိုးရိမ်နေလို့ကျွန်တော်ကမြန်မာတူကပြောပါတယ
်ဒီလိုမြန်မာနဲ့ပတ်သက်ပြီးတော့ဆက်ဆံရေးပြောင်းလဲမှာမြောက်ကိုရီးယားနဲ့ပတ်သက်နေလို့များလားခင်ဗျာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကျန်းစီနေသေးတယ်ဆိုပြီးတော့ယူဆချက်တချို့လည်းရှိနေပါတယ်ထရမ့်အစိုးရကဒါကိုဘယ်လောက်ထိအလေးနဲ့ထားပြီးစိုးရိမ်နေပါသလဲ
Well I'm not going back earlier the Obama administration took relations with between Burma and North Korea as being very important.
နောက်ကြောင်းနည်းနည်းပြန်ကြည့်ရမယ်ဆိုလို့ရှိရင်အိုဘားမားဆိုရဟာမြန်မာမြောက်ကိုရီးယားဆက်ဆံရေးကိုတိတ်ပြီးတော့အရေးတကြီးစဉ်းစားခဲ့ပါတယ်မြန်မာနဲ့ဆက်ဆံရေးကောင်းခြင်းရင်မြောက်ကိုရီးယားကိစ္စကိုကင်တွယ်ရမယ်လို့နိုင်ငံရေးဌာနမိတ်ဆွေတူကကျွန်တော်ကိုပြောခဲ့ပူးပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂချမှတ်ထားတာအလုံးကိုလိုက်နာရမယ်လို့ဆိုပါတယ်ဒါကအသက်ဆန်းတော့မဟုတ်ပါဘူးတာကင်ကပြန်လဲအားဖြည့်လာတာပါမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုနျူကလ িয়ার စမ်းသပ်မှုတွေကြောင့်ပိုပြီးတော့အရေးကြီးလာတာဖြစ်ပါတယ်
မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်ဂျိုးဇက်ယွန်ကမြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ပြောတဲ့သဘော The Diplomat မှာဖတ်လိုက်ရပါတယ်အမေရိကန်ပြည်ထောင်စုဟာဒီကိစ္စနဲ့ပတ်သက်ပြီးအရေးယူဒဏ်ခတ်မှုတွေလှုပ်ဆောင်နိုင်တဲ့အလားအလာကိုမပြစ်ပယ်သေးဘူးလို့ပြောထားတာတွေ့ရပါတယ
် Well I don't think that will happen but I don't know of course but I know Ambassador Yun
ဒီလောက်ထိတော့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးအတိအကျတော့မသိပါဘူးသမ္မတ်ကြီးယွန်းကိုကျွန်တော်သိပါတယ်သူဟာအရှေ့တောင်အရှရေးရာကျွမ်းကျင်တဲ့လက်ထောက်နိုင်ငံသားဝန်ကြီးဟောင်းမှာမြန်မာနိုင်ငံကိုအကြိမ်ပေါင်းများစွာရောက်ခဲ့ပြီးပါတယ်ကျွန်တော်နဲ့ဆွေးနွေးတိုင်းမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအပေါ်စိုးရိမ်ကြောင်းပြောပါတယ်အခုခါမှာစိုးရိမ်စရာကပိုပြီးတော့များလာပါတယ်ဆိုတော့ဘယ်စိုးရပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးကိုဒီအချိန်မှာအရေးတကြီးလောက်ကြမှာပါပဲမြောက်ကိုရီးယားနဲ့မလေးရှားဆက်ဆံရေးကိုလည်းဒီလိုပဲစိုးရိမ်ကြတာပါ
တနေ့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတယ်ဆိုတာကဘယ်လောက်ခိုင်လုံပါလဲအထောက်အထားကရှိပါရဲ့လားခင်ဗျာ
I have no idea whether there is any evidence or not
အထောက်အထားရှိမရှိဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆက်ဆံရေးအကျဉ်းချံတချို့တော့ရှိနိုင်သေးတယ်လို့ကျွန်တော်ကပြောတဲ့လူရှိပါတယ်ဘယ်ပုံဘယ်နည်းလဲဆိုတာကိုတော့အတိအကျမသိပါဘူ
းတခါမြန်မာဘက်ကကြည့်မယ်ဆိုရင်ရောမြောက်ကိုရီးယားနဲ့ဆက်ဆံရေးဟာဘယ်လောက်ထိအရေးပါလို့လဲ
I don't think it is important to Burma what may haveThey may have felt it was important at one time.
သိရေးကြီးတယ်လို့တော့ကျွန်တော်မထင်ပါဘူး။တစ်ချိန်တုန်းကတော့အရေးကြီးတယ်လို့မှတ်ယူခဲ့ကြမှာပါ။ကျွန်တော်ကခံမှန်းပြောတာပါ။ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်ကိုရင်ဆိုင်ဆန့်ကျင်နိုင်တဲ့နျူကလ িয়ার ဆိုင်ရာတိုးတက်မှုတွေရှိနေတယ်လို့မြန်မာခေါင်းဆောင်တချို့ကယူဆခဲ့ကြတယ်ထင်ပါတယ်။ငါတို့လည်းနျူကလ িয়ার ပိုင်ဆိုင်ထားရင်ကောင်းမယ်ဆိုပြီးတော့ ပညာတော်သင်တွေအများကြီးရုရှားကိုဆီလွတ်ခဲ့ကြပါတယ်။တကယ်တမ်းသုံးသပ်ကြည့်မယ်ဆိုရင်ဒါဟာမမှန်ပါဘူး။အမေရိကန်ဟာလည်းမြောက်ကိုရီးယားအပေါ်မှာနျူကလ িয়ার သုံးတိုက်ခိုက်နိုင်စရာအကြောင်းရှိပါဘူး။မြန်မာဘက်ကဒီလိုမျိုးတွက်ခဲ့မယ်ဆိုရင်ဒါဟာမှားယွင်းတဲ့တွက်ချက်မှုပါ။အခုတော့မြန်မာအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံတာသူတို့အတွက်အခွင့်အလမ်းတရက်လို့မထင်တော့ပါဘူး။တရုတ်ကလည်းဒါကိုရှင်းပြလိုက်မယ်လို့ထင်ပါတယ
်။နောက်ပြီးမြန်မာနိုင်ငံသားဝန်ကြီးဒေါင်ဆန်းစုကြည်အတင်းရရောမြောက်ကိုရီးယားကိုအထင်ကြီးပါမလားခင်ဗျာအထင်ကြီးရလောက်အောင်လောက်ကြီးအတွေးခေါင်မလားကျွန်တော်အဓိကမေးချင်တာက
No I don't I mean no she's much too smart she's not naive I mean I think not that she's made every right action but I think
ဒေါင်ဆန်းစုကြည်ကဒီလိုမစဉ်းစားပါဘူးသူဟာတိတ်ပြီးတော့ထက်မြက်ပါတယ်တော်ပါတယ်ဒီလောက်မညံ့ပါဘူးသူလုံနေတာအားလုံးမှန်တယ်လို့ကျွန်တော်မဆိုလိုပါဘူးသူဟာနိုင်ငံရေးသမားတယောက်အနေနဲ့နိုင်ငံတကာခန်းကဏ္ဍနဲ့ပြည်တွင်းခန်းကဏ္ဍကိုထိမ့်ညှိဖို့စူးစမ်းနေပါတယ်ဒါဟာအင်မတန်ခက်ခဲတဲ့အလုပ်ဖြစ်ပါတယ်စစ်တပ်နဲ့ပတ်သက်လို့ရောရိုဟင်ဂျာအရေးမွတ်စလင်ရေးနဲ့ပတ်သက်လို့ရောတိတ်အတိမ်းဆောင်မခံနိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်စစ်တပ်ရဲ့ဩဇာတိတ်မကြီးထွာလောက်အောင်လဲယူဆရပါတယ
်အထူးသဖြင့်ဆရာကြီးခင်ဗျာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ပြည်တွင်း PR တွေဘယ်လိုပုံစံမျိုးရင်ဆိုင်နိုင်တယ်လို့ထင်ပါလဲခင်ဗျာ
Well I don't know but I know we do know that Shreyman what in 2008 was it
Yeah
went to North Korea
ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်တို့သိထားတာက2008ခုနှစ်တုန်းကလို့ထင်ပါတယ်ဥရွှေမန်းမြောက်ကိုရီးယားကိုသွားပါတယ်ဒီသတင်းပေါက်ကြားခဲ့ပါတယ်သူဟာစစ်ဖက်နေရာအများပြားကိုတွားရောက်ခဲ့ပြီးတော့စီရေးဆိုင်ရာသဘောတူညီမှုတွေလည်းလောက်ခဲ့ဟန်ရှိပါတယ်ဖြစ်နိုင်တယ်လို့ထင်ပါတယ်အဲ့ဒီကိစ္စရဲ့လက်ကျန်အခြေအနေတချို့ဆက်ပြီးတော့ရှင်းနေနိုင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ဟာအထူးသတိထားရပါလိမ့်မယ်တန်တမာဆက်ဆံရေးကိုလုံးဝဖျက်တော့ပစ်စရာမလိုပါဘူးကုလသမဂ္ဂကချမှတ်ထားတဲ့တာစီပိတ်ပင်မှုတွေကိုချိုးဖောက်တဲ့နိုင်ငံမဖြစ်ဖို့ကသာအရေးကြီးတာပ
ါဒီညမှာတိုက်တိုက်ဆိုင်ဆိုင်ပဲမစ်ယန်ဟီလီရဲ့အစီရင်ခံစာအတိုင်းမြန်မာနိုင်ငံကိုကုလသမဂ္ဂလူခွင့်ကြီးကောင်စီကဝေဖန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားအစိုးရရှုတ်ချထားတာတွေ့ရပါတယ်ဒါဟာအမေရိကန်အစိုးရရဲ့အလိုတိုင်းဝေဖန်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
I know Dr. Yang Hee and I think that is not an accurate statement I mean she
Dr. Yang Hee ကိုကျွန်တော်သိပါတယ်မြောက်ကိုရီးယားကဆွတ်ဆွဲတယ်လို့မဟုတ်ပါဘူးသူဟာကုလသမဂ္ဂရဲ့တာဝန်ပေးချက်အရသူ့တာဝန်ကိုအလေးနဲ့ထမ်းဆောင်နေတာပါရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့တာဝန်ပေးချက်တိုင်းလုံဆောင်ဖို့ကြိုးပမ်းတဲ့နေရာမှာမြန်မာပြည်တွင်းသဘောထားတချို့နဲ့ပဋိပက္ခကြုံနေရပါတယ်။ရိုဟင်ဂျာပြဿနာကိုမြန်မာအစိုးရကောင်းစွာသဘောပေါက်ပါတယ်။အဲ့ဒီပြဿနာကြောင့်နိုင်ငံတကာကဝေဖန်မှုတွေအများပြားကြုံနေရပါတယ်။ဒါကိုတစုံတရာမလုံဆောင်နိုင်လို့ရှိရင်စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်။သူတို့ဘာလုပ်မယ်ဆိုတာကိုတော့မသိနိုင်ပါဘူး။ရိုဟင်ဂျာပြဿနာမှာစစ်တပ်ကအဓိကချုပ်ကန်ထားတယ်လို့ကျွန်တော်ထင်ပါတယ်။
နော်ကိုရီးယားကြီးညာချက်နဲ့ပတ်သက်ပြီးလည်းပြန်ကောက်ချင်ပါတယ်။ယင်ဟီလီကိုချုပ်ချတဲ့ဒီကြီးညာချက်ဟာတနည်းအားဖြင့်မြန်မာနိုင်ငံကိုကာကွယ်ထားတဲ့မြောက်ကိုရီးယားရဲ့ကြီးညာချက်ဖြစ်လေတော့မြန်မာအစိုးရအပေါ်မှာဒီချက်ဟာဘယ်လိုထိကိုက်နိုင်လဲထင်ပါလဲခင်ဗျာ
။ I don't think it'll have much effect. Frankly outside of a few people
ထိရောက်မှုအများကြီးရှိလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး။တချို့တလေကလွဲပြီးတော့လူအများပြားကကုလသမဂ္ဂရဲ့ကြီးညာချက်ကိုမြောက်ကိုရီးယားမြင်တယ်လို့မြင်ကြမှာမဟုတ်ပါဘူး။အဲ့ဒီစီရင်ခံစာထဲမှာလဲမှတ်တမ်းတင်ထားတာကအများကြီးပါ။ဘာလုပ်မယ်ဆိုတာသိပြီးတော့မတွေ့ရပါဘူး။ကုလသမဂ္ဂရဲ့ထောက်ခံတင်ပြချက်တချို့ကိုတော့အကောင့်ထဲပေါ်တဲ့လို့တချို့ကဆိုကြပါတယ်။အကောင့်ထဲပေါ်နိုင်ရင်ကောင်းပါပါ။ဒါပေမဲ့သိပြီးတော့ခက်ခဲပါတယ်။ရိုဟင်ဂျာပြည်ထနာဟာလက်ရှိမြန်မာနိုင်ငံအတွက်အခက်အခဲဆုံးပြည်ထနာဖြစ်နေပါတယ်
။ခက်ခဲတယ်ဆိုတဲ့နေရာမှာပြည်တွင်းနိုင်ငံရေးအတွက်ခက်ခဲတာလား၊ပြည်ပဆက်ဆံရေးအတွက်ခက်ခဲတာလားခင်ဗျာ
။ In terms of foreign relations it's the most important. In domestic terms
နိုင်ငံညာဆက်ဆံရေးမှာတဟာအခက်အခဲဆုံးပြဿနာပါပြည်တွင်းမှာဆိုရင်တော့လူနည်းစုပြဿနာဟာအရေးကြီးပါတယ်ရိုဟင်ဂျာသာမကပါဘူးကချင်ရှမ်းအပါဝင်လူနည်းစုတိုင်းရင်းသားတွေရဲ့ပြဿနာဟာအရေးကြီးဆုံးပ
ါအမေရိကန်ပြည်ထောင်စုအထူးသဖြင့်အခု Republican အစိုးရကမြန်မာနိုင်ငံရဲ့ပြည်တွင်းလူခွင့်ရေးပြဿနာကြောင့်မြန်မာနိုင်ငံကိုတရုတ်ဖက်ပူရင်းသွားမဲ့ကိစ္စကိုလက်ပိုက်ကြည့်နေမှထင်ပါလားခင်ဗျာ
No I mean first of all there's no way they can let Burma go anywhere Burma will
go anywhere ပထမဆုံးပြောချင်တာကအမေရိကန်ကမြန်မာနိုင်ငံကိုဘယ်ဘက်မှပါသွားအောင်မလုပ်နိုင်ပါဘူး။ဘယ်ဘက်သွားမယ်ဆိုတာကမြန်မာကိုယ်တိုင်ဆုံးဖြတ်ရမှာပါ။ဒါပေမဲ့ကျွန်တော်မြင်ရတာကတော့မြန်မာနိုင်ငံဟာမျှတတဲ့နိုင်ငံသားရေးလမ်းစဉ်ကိုလိုက်ချင်နေပါတယ်
။ကျွန်တော်ဆိုလိုတာကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုအလေးထားမဆက်ဆံတော့ဘူး။မထောက်ခံအားမပေးဘူး။ယင်းနှိမ့်ညွှန်းနှံမှုတွေလည်းမလုပ်ဘူးဆိုရင်မြန်မာနိုင်ငံဟာတရုတ်ဘက်ကိုအလိုလိုပါသွားနိုင်တယ်လို့ဆိုလိုတဲ့သဘောပါဆရာကြီ
း။ Well Burma no I mean there is a major aid program in USAID program in Burma.
မဟုတ်ပါဘူးအမေရိကန်ကမြန်မာနိုင်ငံကိုအဓိကအကူအညီပေးမဲ့အစီအစဉ်ရှိပါတယ်အမေရိကန်ဆိုရစီကကျွန်တော်နောက်ဆုံးရရှိထားတဲ့စည်းင်းစရာတွေအရဆိုလို့ရှိရင်နှစ်တော်ကြာအတွင်းဒေါ်လာ186တန်းပေးဖို့ရှိနေပါတယ်ပြည်ထနာကဒါဟာသိပ်မမြင်သာတဲ့ပညာရေးလေ့ကျင့်ရေးလူမှုစောင့်အောင်တွေတည်ဆောက်ရေးစတာတွေအတွက်ပေးမှသာဖြစ်ပြီးတော့လမ်းပန်းအဆက်အသွယ်တည်ဆောက်ရေးအတွက်မဟုတ်ပါဘူးလမ်းပန်းအဆက်အသွယ်တွေကိုတရုတ်ကလုပ်နိုင်ပါတယ်ဂျပန်ကတော့တီလဝါတို့လိုစီးပွားရေးဆောင်တွေလုပ်နိုင်ပါတယ်သူတို့လုပ်တာကသိတာမြင်တာပြီးတော့အမေရိကန်လောက်တာကတိတ်ပြီးတော့မသိတာပါဘူ
းဆိုတော့မြန်မာနိုင်ငံအတွင်းမှာတရုတ်ကဝေစုအကြီးကြီးရနေတာခံစားနေရတာကိုအမေရိကန်အစိုးရကမမှုဘူးဂရုမစိုက်ဘူးဆိုတဲ့သဘောပေါက
် Chinese are not enjoying is not the word the Chinese are trying to recover from a very bad period they had
ခွင့်တူးရရှိခံစားနေရတယ် enjoying ဆိုတာကမှန်ကန်တဲ့အသုံးအနှုန်းမဟုတ်ပါဘူးသူတို့ဟာမြေဆုံစီမံကိန်းမှာထိခိုက်ခဲ့ရတဲ့ကိစ္စကိုပြန်ပြီးတော့အဖတ်ဆယ်ဖို့စူးစမ်းနေတာပါမြန်မာပြည်တွင်းမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေမီဒီယာတွေအရေးသားတွေအများကြီးရှိနေပါတယ်ဒါကိုပြန်လည်နလန်းထူနိုင်အောင်ကူညီဖို့ကြိုးပမ်းနေပါတယ်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ကူညီနေပါတယ်တရုတ်ဟာသူတို့နေဆက်ရေးမှာအမေရိကန်မပါဝင်စေချင်ပါဘူးမြောက်ကိုရီးယားကလည်းဒီသဘောထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့မြန်မာလူမျိုးစုပြဿနာပြည်လည်ရေးကိုတရုတ်လက်ထက်မှာထားလိုက်ရမှာကိုအမေရိကန်ကမဆိုရင်မဆိုရတဲ့ဘောပေါက
် I don't think that's quite accurate but we have to be very careful we
can ဒါမှလည်းကျွန်တော်မထင်ပါဘူးသိပြီးတော့သတိထားဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ကငြင်းငြင်းရေးဖြစ်စဉ်ကိုအားပေးနေရမှာပါတစ်ချိန်တည်းမှာပဲဒီပြဿနာဟာတရုတ်မြန်မာနယ်စပ်ပြဿနာလည်းဖြစ်နေလို့သိပြီးတော့အကဲဆက်ပါတယ
်မြန်မာနိုင်ငံရဲ့အနောက်ဖက်နယ်စပ်ဖြစ်တဲ့အိန္ဒိယနိုင်ငံကရောဒီကိစ္စမှာတရုတ်ကိုဘယ်လောက်ထိန်းချင်းနိုင်မယ်ထင်ပါလဲခင်ဗျာ
Burma will try to keep a balance I think
မြန်မာနိုင်ငံအနေနဲ့ထိန်းချင်နိုင်ပါလိမ့်မယ်ဒီထိန်းချင်ရေးဝါဒဟာစစ်အေးကာလမှာအသုံးတက်ခဲ့ပါတယ်အခုလည်းအသုံးတက်ပါလိမ့်မယ်မြန်မာဟာပထဝီနေထားရအချက်အချာဖြစ်နေပါတယ်တရုတ်နဲ့လည်းတင်တင်ရမယ်အိန္ဒိယနဲ့လည်းတင်တင်ရမယ်အာဆီယံနဲ့လည်းတင်တင်ဖို့လိုအပ်ပါတယ်ဒီနိုင်ငံတွေရဲ့အခန့်ကဏ္ဍကိုအမေရိကန်ပြည်ထောင်စုကလုံးဝဝန်မယူနိုင်ပါဘူးအင်မတန်မှအလန်းဝေးပါတယ်
ကျောဇန်တရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတေးနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်။အခုလိုမြန်မာရေးသုံးသက်ချက်ကိုသာမကတခြား VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကန်တာတွေဖြစ်ကြတဲ့ကျမရေးတိုက်ရိုက်လေးလိုင်းပြည်တွင်သတင်းသုံးသက်ချက်အင်္ဂလိပ်သင်ခန်းစာစတဲ့သတင်းပတ်စင်ကန်တာတွေကိုကျမတို့ရဲ့ VOA မြန်မာ website စာမျက်နှာမှာနှာစင်ဖတ်ရှုနိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။တပတ်အတွင်းအားကစားသတင်းမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ဒေါ်ရရှင်များရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြည်တိုင်ဖြတ်သိမ်းပြဖို့တိုက်တွန်းတဲ့တွေလည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှ66ဂါကြီးပြင်သင့်သလားဖြတ်သင့်သလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ။
စနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုနောက်ဆုံးကြာနေသေးတဲ့အားကစားသတင်းလွှာကိုနာဆင်ကြရအောင်ပါ။ဘာစီလိုနာအသင်းကောင်းဆောင်အင်နီယက်စတာကနေမာကိုဘာစီလိုနာမှာဆက်ပြီးတော့ရှိနေစေခြင်းနဲ့လို့ပြောလိုက်ပါတယ်။နိုဘက်ဂျိုကိုဗစ်ဟာဒရောင်စစ်တန်ရာကြောင့်အခုနှစ်ကုန်နဲ့အထိတက်နစ်ပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပါဘူး။အိန္ဒိယနိုင်ငံကဘတ်စကတ်ဘောတင်နန်းကတော့တင်နန်းသားအများဆုံးနဲ့ဂင်းနစ်စံချိန်တင်သွားပါတယ်။ဒီလိုတစ်ပတ်အတွင်းသတင်းအားကစားသတင်းတွေကိုကိုရန်နိုင်ကတင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် ဘာစလိုနာသင်္ကောင်းဆောင်အီနီယက်စတာကတော့နေမာကိုဘာစလိုနာမှာဆက်ပြီးတော့ရှိနေစေခြင်းနဲ့လို့ပြောလိုက်ပါတယ်နိုဗက်ဂျိုကိုဗစ်ကတရောင်စစ်တန်ရာကြောင့်အခုနှစ်ကုန်တဲ့အထိတင်းနစ်ပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပါဘူးအိန္ဒိယနိုင်ငံကဘတ်စကတ်ဘောသင်္ကောင်းကတော့သင်္ကောင်းသားအများဆုံးနဲ့ဂင်းနစ်ကမ္ဘာစံချိန်တင်သွားခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာကွန်ရှောင်မှုနဲ့တရားစွဲခံထားတဲ့ရီယယ်မက်ဒရစ်နဲ့ပေါ်တူဂီတိုက်စင်မူခရစ်စတီယာနိုရိုနယ်ဒိုဟာမက်ဒရစ်မြို့ကတရားရုံးမှာတနင်္လာနေ့ကအလားရောက်စစ်ဆေးခံခဲ့ပါတယ်။ရိုနယ်ဒိုဟာအမေရိကန်ဒေါ်လာ 18.3 သန်းအခွန်ရှောင်တယ်ဆိုပြီးတော့စွပ်စွဲခံထားရတာပါ။သူဟာ2011ကနေ2014အတွင်းသူနဲ့ပတ်သက်တဲ့ပုံအသုံးပြုခွင့်ကရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့လုပ်ခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ရိုနယ်ဒိုကတော့ဒီစွဲချက်တွေကိုညှင်းဆုပ်ခဲ့ပါတယ်။တကယ်လို့သူ့အနေနဲ့ဝင်ငွေရှောင်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့ရိုနယ်ဒိုဟာဒဏ်ငွေကြီးကြီးမားမားပေးဆောင်ရမှာဖြစ်တယ်လို့ထောင်ဒဏ်လဲကြခံရဖို့ရှိနိုင်ပါတယ်ခင်ဗျာအမေရိကန်မှာကျင်းပတဲ့ ICC ဖလားဘောလုံးပွဲမှာတော့ဘာစလိုနာသင်းချန်ပီယံဖြစ်သွားပါတယ်ပြီးခဲ့တဲ့စနေနေ့ကဘာစလိုနာနဲ့ရယ်မက်ဒရစ်တို့ကစားခဲ့ကြပြီးတော့ဘာစလိုနာက3-2နဲ့နိုင်ခဲ့ပါတယ်တနင်္ဂနွေနေ့ကရိုမာနဲ့ Juventus ပွဲမှာတော့တကိုးစီတည်းဖြစ်ပြီး penalty ကန်ကြတာမှာ Juventus အသင်းနိုင်ရတော့ပါတယ်။စင်ကိုမာစနေနေ့ကကစားတဲ့ ICC ဖလားမှာတော့ Inter Milan က Chelsea ကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Inter ဘက်က Condobia ကိုကိုကိုပြန်သွင်းခဲ့ပြီးတော့ဒီကိုဟာအုံဂိုးတွေထဲမှာအဝေးဆုံးအုံဂိုးတွေထဲကတကိုးအဖြစ်မှတ်တမ်းဝင်ခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ဒီတစ်ပတ်မှာလည်းထိတ်ဆုံးကနေရာယူထားတာကတော့ဘာစလိုနာတိုက်စစ်မှုနေမှာပဲဖြစ်ပါတယ်။သတင်းတွေကအမျိုးမျိုးထွက်နေပြီးတော့ဘာစလိုနာအသင်းသားတွေနဲ့အသင်းတော်ရှိသူတွေလည်းနေမှာကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းတွေခဏခဏမေးခံနေရပါတယ်။ဘာစလိုနာခွင်းလယ်လူအီနီယက်စတာကတော့နေမှာအနေနဲ့ဘာစလိုနာမှာဆက်ရှိနေဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ
်။ No veo que 200 o 300 millones puedan ser más beneficiosos.
သူကယူရိုတန်း300ကနေရောင်းလိုက်တာကအသင်းအတွက်ပိုးပြီးတော့အကျိုးရှိလိမ့်မယ်လို့ကျွန်တော်မမြင်ပါဘူး။အသင်းမှာသူရှိတာကအသင်းအတွက်ပိုကောင်းပါတယ်။ကျွန်တော်တို့တော့သူဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတစ်ယောက်ပါ။ဒါကြောင့်ကျွန်တော်အသင်းမှာအကောင်းဆုံးဘောလုံးသမားတွေကိုပဲလူချင်ပါတယ်။ဒါကြောင့်ဒီမှာရှိတဲ့လူအကုန်လုံးကလည်းသူ့ကိုအသင်းမှာဆက်ရှိနေစေချင်မယ်ဆိုတာတန်တရားမဖြစ်မိပါဘူး။
ဗြိတိန်နဲ့ဥရောပသတင်းတွေမှာတော့ PSG ကနေမာကိုခေါ်ဖို့အတွက်ဒီမာရီယာကိုအလိုက်ပေးသွားမယ်လို့ဖော်ပြနေသလိုဘာစလိုနာကလည်းနေမာနေရာမှာလီဗာပူးကကူတီးညိုနဲ့အစားထိုးဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းအမျိုးမျိုးထွက်နေပါတယ်။တစ်ဖက်မှာလည်းဘာစလိုနာအသင်းဥက္ကဋ္ဌနီးပြနဲ့အသင်းသားတွေကတော့သူတို့အနေနဲ့နေမာကိုအသင်းမှာဆက်ပြီးတော့ရှိနေစေချင်တယ်လို့ပြောပါတယ်။နေမာအနေနဲ့ PSG ရဲ့မလုံးတွေကိုတောင်းခံပြီးတော့ဘာစလိုနာမှာပဲဆက်နေမလား။ဒါမှမဟုတ် PSG ကိုပြောင်းမလားဆိုတာကတော့ဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။PSG ကနေမာကိုခေါ်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲ Arsenal ကချီလီတိုက်စစ်မှု Alexis Sanchez ကိုခေါ်မယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါဗျ။ဒါပေမဲ့ Arsenal နီးပြ Arsene Wenger ကတော့ Sanchez ဟာအသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ Spain La Liga က Sevilla အသင်းက Manchester City မှာကစားနေတဲ့ Spain တိုက်စစ်မှု Nolito ကိုခေါ်လိုက်ပါတယ်။ Sevilla ကသူ့ကို Euro 6000နဲ့ဝယ်ပြီးတော့3နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်။ Sevilla ကိုပြောင်းလာတာနဲ့ပတ်သက်ပြီးတော့ Nolito ပြောတာကတော့
No, sinceramente no creo que lo paso calla de mi carrera.
မတူတာတွေကတော့အများကြီးပါ။ပြီးခဲ့တဲ့တစ်ပတ်ကမန်ချက်စတာမှာကမိုးရွာတယ်။အတွေ့အခေါ်ရာသီဥတုနဲ့လူတွေကအဆအားလုံးကမတူပါဘူး။ကျွန်တော်အနေနဲ့အပြောင်းလဲလုပ်ဖို့လိုပြီ။အခုဒါကကျွန်တော်အတွက်တော့ကွက်တီပါပဲ။ကျွန်တော်အနေနဲ့လည်းအခုလိုပြောင်းလာတဲ့အတွက်စုပ်ယုပ်သွားတယ်လို့မထင်ပါဘူး။စီဗီလာအသင်းဟာစပိန်နဲ့ဥရောပမှာအသင်းကြီးတစ်သင်းပါ။ကျွန်တော်အမှန်မမှားဘူးဆိုရင်စီဗီလာအသင်းဟာထိတ်ဆုံး၄သင်းထဲမှာနှစ်တိုင်းလိုလိုပါပါတယ်
။နိုလီโดဟာပြီးခဲ့တဲ့ဘောလုံးရာသီကမက်ဆီတီအတွက်19ပွဲကစားခဲ့ရပြီးတော့အဲ့ဒီက10ပွဲကအရန်လူအဖြစ်နဲ့လူစားဝင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဒန်နစ်သတင်းနေပတ်မှာတော့ဆာဘီယာနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာဒန်နစ်ကစားတာကိုဒီနှစ်အကုန်ထိနားသွားမှာဖြစ်ပါတယ်။Grand Slam Champion 12 ချိန်ဖြစ်ပွားတဲ့ Djokovic ဟာပြီးခဲ့တဲ့ Wimbledon ပြိုင်ပွဲမှာရခဲ့တဲ့တံတောင်စစ်ဒဏ်ရာကြောင့်ဒီနှစ်တင်းနစ်ရာသီပြိုင်ပွဲတွေကိုဝင်ပြိုင်တော့မှာမဟုတ်ဘူးလို့ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကကြေညာခဲ့တာပါ။ဒါကြောင့်သူ့အနေနဲ့လာမယ့် American Open အပါအဝင်ကျန်တဲ့ပွဲစဉ်တွေကိုလည်းဝင်ပြိုင်တော့မှာမဟုတ်ပဲ
ရာသီကုန်အထိအားယူရမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နိုင်ငံက heavyweight champion ဟောင်းတိုက်ဆန်ဖျူရီဟာလက်ဝဲသမားဘွားကိုအနားယူပြီးလို့ဇူလိုင်လ26ရက်နေ့ကကြေညာခဲ့ပါတယ်သူကိုရုံရုံကြည်ကြည်နဲ့အားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ကြောင်းပရိသတ်တွေလည်းအားလုံးလည်းသူ့လိုပဲချီးမြှောက်မယ်လို့မျှော်လင့်နေဆိုပြီးသူ့ရဲ့ Instagram စာမျက်နှာကနေပြောပါရယ် Tyson Fury ဟာ2015မှာ Ukraine က Vladimir Klitschko ကိုအနိုင်ရပြီးတော့ WBA, IBF, WBO နဲ့ IBO ကမ္ဘာ Heavyweight Champion တွေဖြစ်လာခဲ့တာပါ2016ဂျွန်မှာတော့သူဟာတားမြစ်ဆေးသုံးဆွဲမှုနဲ့တရားစွဲခံခဲ့ရပါတယ်ဒါပေမဲ့သူကတော့တားမြစ်ဆေးသုံးဆွဲခြင်းမရှိဘူးလို့ညင်ပါတယ်ကြီးစားလက်ဝဲသမားအဖြစ်နဲ့သူက25ပွဲကစားခဲ့ပြီးတော့25ပွဲစလုံးအနိုင်ရခဲ့သူလည်းဖြစ်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံကဘတ်စကတ်ဘောတင်နန်းကတော့ကမ္ဘာပေါ်မှာတင်နန်းသားဥယျာဉ်အများဆုံးဘတ်စကတ်ဘောတင်နန်းအဖြစ်ကမ္ဘာစံတင်သွားခဲ့ပါတယ်အမေရိကန်က NBA Champion Golden State Warriors အသင်းရဲ့ဘတ်စကတ်ဘောကစားသမား Kevin Durant ဟာအိန္ဒိယနိုင်ငံညူဒေလီမြို့က NBA Academy မှာတောက်ကြနေကလူငယ်ဘတ်စကတ်ဘောကစားသမားတွေကိုဘတ်စကတ်ဘောအခြေခံနေသင်ပေးခဲ့တာဖြစ်ပါတယ်ဒါပြင်ဘင်္ဂလားရု၊ Chennai, Hyderabad နဲ့ Kolkata မြို့တွေကအိန္ဒိယလူငယ်တွေလည်းဒီသင်တန်းကိုဆက်သွယ်ရေးဂျိုရူကနေတဆင့်ပါဝင်ခဲ့ကြပါတယ်။ဒါကြောင့်ဒီသင်တန်းမှာပါဝင်တဲ့သူအရေအတွက်ဟာစုစုပေါင်း 3,549 ယောက်ရှိပြီးတော့ Guinness စာမျက်နှာဝင်သွားခဲ့တာပါ။ NBA Internet စာမျက်နှာမှာလည်းကွင်းအလုံးပေါင်းမှာပါဝင်တဲ့သင်တန်းသားအရေအတွက်ဟာကမ္ဘာစံချိန်ဖြစ်ခဲ့တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်မနေ့ကဖန်ကြာတာပရင်းနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်အဲ့ဒီအချိန်မှာဥကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင်အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
အမေရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲဖို့ရည်ရွယ်ကျင်းပခဲ့တဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲမှာအ ਨੇ ဆုံးမဲပေါင်းတသန်းလောက်ကိုမှန်မှန်မကန်စည်းရင်းပြခဲ့ကြောင်း Electronic Map Press နဲ့ဝန်ဆောင်မှုပေးခဲ့တဲ့ကုမ္ပဏီကပြောဆိုလိုက်ပါတယ်။ဖွဲ့စည်းပုံရေးဆွဲရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်တဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်အရေးအတွက်ကိုမှန်မှန်မကန်စည်းရင်းပြခဲ့တာတန်တရားဖြစ်စရာမရှိတဲ့ကြောင်း Smartmatic ကုမ္ပဏီအမှုဆောင်ရာရှိချုပ် Antonio Mukika ကဒီကနေ့ဗြိတိန်နိုင်ငံလန်ဒန်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကုမ္ပဏီရဲ့ Electronic စနစ်နဲ့တွက်ချက်မှုအရအမှန်တကယ်မဲပေးခဲ့သူအရေးအတွက်နဲ့အာဏာပိုင်ကြီးညာထားတဲ့အရေးအတွက်ကြားအ ਨੇ ဆုံးမဲတန်းလောက်ကွာနေတယ်လို့ပြောဆိုကြတာပါအစိုးရကတော့မဲပေးသူရှစ်တန်းရှိတဲ့အကြောင်းပြောဆိုထားပါတယ်ရုရှားပေါ်အမေရိကန်ပြည်သူစုကပိတ်ဆို့တန်းခတ်ရေးယူမဲ့ဥပဒေတစ်ချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ရှက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့လွတ်တော်ကရေးဆွဲထားတဲ့ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုလိုက်တာပါမြောက်ကိုရီးယားရဲ့ပက်ထရင်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার နဲ့အစီအစဉ်တွေကိုဟန်တားနိုင်ရေးအမေရိကန်သမ္မတအင်ဂျီရောကနီလန်ပေါင်းစုံစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ကရန်သူမဟုတ်တဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတာကိုလည်းတုံ့ပြန်သွားမှာဖြစ်ကြောင်းမနေ့တုန်းကပဲနိုင်ငံချိုင်းဝန်ကြီးကပြောဆိုလိုက်တာပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်အတန်တေးစာချုပ်ဖွဲ့နေတိုးရဲ့ရင်းနှီးတစ်ခုတက်ခတ်ခံရပြီးထိခိုက်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းနေတိုးစစ်ပစံတောင်ဝင်ရှိသူတွေကအတိအပြုပြောဆိုလက်ပြင်မဲ့ကိန်းကနဲအတိအချက်ကိုတော့မပြောနိုင်သေးပါဘူ
းဗုဒ္ဓဟူးနေ့ညထိတ်တန့်ရနေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူပင်စကီဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစစ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင် VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတော့ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်တော်ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. Welcome to the Voice of